Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC VOA မြန်မာပိုင်းစီစဉ်ရ2014ခုနှစ်အောက်တိုဘာလ6ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိမြတ်ရှင်လန်းချမ်းမြေချပါစေရှင်ကျမကတင်ကြီးထိုက်ပ
ါကျမကအေးသနာကြပါရှင်ဟောင်ကောင်ကအစိုးရရုံးချုပ်တည်ရှိရာမှာပိတ်ဆို့ပြီးတော့တရင်တစ်ပတ်ကျော်ကြာပြီဖြစ်တဲ့ဆန္ဒပြပွဲတွေအရှိန်ရော့ကျသွားပြီးတဲ့နောက်မှာအစိုးရဝန်ထမ်းတွေလည်းအလုပ်ခွင်ကိုပြန်သွားကြပါပြီဘရာဇီးလ်နိုင်ငံမှာတော့တင်းငွေတွေကကျင်းပခဲ့တဲ့သမရရွေးကောက်ပွဲမှာလက်ရှိသမရကအရှိဆုံးမှာရှိပေမဲ့လည်းဒီလောက်ကောင်မှရွေးကောက်ပွဲနောက်တစ်ကျော်ပြန်မလုပ်ဖို့တော့သူအမဲအများစုမရရှိခဲ့ပါဘူးရှင်ဒီလိုမျိုးဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဒီညပိုင်းမှာပြောပြပေးဖို့ရှိပါတယ်မတ်တင်ကြီး
ကောင်းပါပြီရှင်ကုလလုံချုံရေးကောင်စီကထုတ်ပြန်ထားတဲ့အကြံဖက်သမားတွေရဲ့စီးရင်ကိုမြန်မာတို့လက်ခံရရှိပြီဆိုတဲ့အကြောင်းနောက်ထိုင်းနိုင်ငံကော့တောင်ကျွန်းမှာလူသတ်မှုနဲ့ဆွဆွဲဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားတွေကိုမြန်မာတန်ယုံကဥပဒေရေးရာအထောက်အကူပေးဖို့လည်းစီစဉ်နေပါတယ
်ပထမနံပါတ်1ဝန်ခံမရစကလေးဟာရေးရရိုက်ထားရေးနောက်တစ်ခါကလီကူတိုင်းကနေပြီးတော့
ဒုတိယကောင်စစ်ဝင်ဦးထွန်းအေးပြောခဲ့တာပါဒီနောက်မှာတော့ပလောင်လက်နက်ကင်တပ်တွေနဲ့ရှမ်းလက်နက်ကင်တပ်တွေကြားနေမြေအငင်းပွားမှုတိုက်ပွဲတွေအခြေအနေအီဘိုလာဗိုင်းရပ်စ်ကလူမှုအတွက်အတော်လေးအန္တရာယ်ကြီးနေပြီလားဆိုတဲ့အကြောင်းသတင်းဆောင်မတွေကိုဒီညပိုင်းမှာနှာစင်ကြရဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာတော့အပတ်စဉ်ခဏတွေကိုတင်ဆက်ပေးဦးမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတ်အေးတန်နာကျော်နဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါအောင်ရှင်။
ဟောင်ကောင်ကအစိုးရရုံးချုပ်တည်ရှိရာမှာပိတ်ဆို့ပြီးတော့သတင်းတစ်ပတ်ကျော်ကြာပြီဖြစ်တဲ့ဆန္ဒပြပွဲတွေအရှိန်ရော့ကျသွားတဲ့အလျောက်အစိုးရဝန်ထမ်းတွေအလုပ်ခွင်ကိုပြန်လာကြပါပြီ။ရုံးထက်လာကြတဲ့သူတွေကိုဆန္ဒပြသူတွေကမတားဆီးပဲနဲ့အရန်တားတွေကနေဖျက်ဆီးခွင့်ပြုပါတယ်။မနေ့ညနေမှာပဲဆန္ဒပြသူအရေးအတွက်ရာခိုင်နှံထီထိုးကျသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကတော့လူထောင်ထောင်ချီလက်မတွေပေါ်မှာနေရာယူထားခဲ့ပြီးတော့ရဲတွေနဲ့လည်းမကြခဏဆိုသလိုထိတ်တိုက်တွေ့ခဲ့တာပါ။ကျောင်းတွေအစိုးရရုံးတွေပြန်ပြီးတော့ဖွင့်လှစ်နိုင်အောင်လို့အနာဘိုင်တွေကဒီတနင်္လာနေ့ကိုနောက်ဆုံးထားပြီးတော့ဆန္ဒပြသူတွေကိုဖယ်ပေးဖို့ပြောထားပါတယ်။ဆန္ဒပြသူတွေကလည်းမြို့လယ်ကအစိုးရရုံးချုပ်နေရာမှာပိတ်ဆို့ထားတဲ့အရန်တားတချို့ကိုတနင်္ဂနွေနေ့တွေကဖယ်ရှားပေးခဲ့ပြီးတော့ထွက်ခွာသွားပါတယ်။တချို့တွေကတော့ဒါကိုသဘောမတူဘဲနဲ့ဆက်ပြီးတော့နေရာယူထားဖို့ဆုံးဖြတ်ထားတာပါ။ဆန္ဒပြပွဲတွေကအရှိန်ရော့ကျသွားပေမဲ့လည်းဆန္ဒပြပွဲတွေရဲ့ရိုက်ခတ်မှုကတော့အဆုံးမသက်သေးပါဘူး။အခုသတင်းပတ်မှာပဲကျင်းပဖို့ရှိတဲ့ Nobel ဥရုဆိုင်ရာပြောင်းလဲမှုဆိုင်ရာဆွေးနွေးပွဲကိုပွဲစီစဉ်သူတွေဖျက်သိမ်းလိုက်ကြပါတယ်။ကျောင်းသားတွေနဲ့ဆွေးနွေးညှိနှိုင်းမှုဟောင်ကောင်အုပ်ချုပ်ရေးမှူးလီချန်ယင်အရင်တစ်ပတ်မှာခန့်အပ်ခဲ့တဲ့ဟောင်ကောင်အတွင်းဝင်ချုပ်ဂယ်ရီလမ်နဲ့တည်ဝင်ဆွေးနွေးမှုတွေလှုပ်ဆောင်နိုင်မှုအတွက်ဆန္ဒပြကျောင်းသားကောင်းဆောင်တွေအစိုးရအရာရှိတွေနဲ့စကားပြောနေတယ်လို့ဆိုပါတယ်ရှင
် IS အစ္စလာမ်စစ်သွေးကြအဖွဲ့ဆီးရီးယားနယ်စပ်မြို့ကိုဘာနီကိုသိမ်းဖို့ကြိုးပမ်းနေတာကိုကတ်တပ်ဖွဲ့တွေကခုခံတားဆီးနေရမှာ IS တပုံတွေဘက်က16ဦးကြာသွားခဲ့ပြီးကတ်ဘက်မှာတော့12ဦးထင်အားရခဲ့ပါတယ်ပြည်တင်းခြေဆိုင်ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကဒီကတ်တပ်ဖွဲ့တွေအနေနဲ့ကိုဘာနီလို့ခေါ်တဲ့ Ain al Arab မြို့ကိုအပေါ်စီးကနေမြင်ရပြီးတင်းနေကပြူရကြတဲ့မစ်စတီနာတောင်ကုန်းကိုဒီ IS စစ်သွေးကြော်တွေတက်မသိနေအောင်ဆက်ခုခံနေတယ်လို့ဆိုပါတယ်ဒီတိုက်ပွဲတွေဟာတနင်္ဂနွေနေ့တည်းကစဖြစ်ခဲ့ပြီးဒီနေ့အထိဆက်ဖြစ်နေပါတယ်စနေနေ့တုန်းကတော့ IS အဖွဲ့ကနေဒီတင်းနေကပြူရတောင်ကုန်းရဲ့အစိတ်ပိုင်းတစ်ခုကိုသိမ်းပိုက်နိုင်ခဲ့ပေမဲ့အမေရိကန်ဘက်ကလေကြောင်းတိုက်ခတ်မှုတွေကြောင့်ဒီ IS တွေပြန်ဆုတ်ပေးခဲ့ရပါတယ်အခုလိုအချိန်မှာပြင်သစ်သတင်းဌာနကလည်းအီရတ်မှာလေကြောင်းတိုက်ခတ်မှုတစ်ခုလုပ်ရမှာ IS စစ်သွေးကြွအနည်းဆုံး25ဦးမိုဆူးကနေ43မိုင်ကျော်ကွာဇူးမားဒေသမှာကြာဆုံးခဲ့တယ်လို့ဆိုပါတယ်အခုလိုအချိန်မှာဩစတြေးလျနိုင်ငံကလည်းဒီအစ္စလာမစ်ဆွေရောင် IS အဖွဲ့ချေမှုရေးနိုင်ငံတကာကြိုးပမ်းမှုမှာပါတဲ့အနေနဲ့ပထမအထုပ်စစ်လေယာဉ်တွေကိုအီရတ်လေကြောင်းတဲကိုပို့လိုက်ပြီးဖြစ်ပေမဲ့ဘယ်ပြစ်မှတ်ကူမှတော့ဒီနေ့အထိမပြစ်ရသေးဘူးလို့ဆိုပါတယ်ခင်ဗျာ
ဘရာဇီးလ်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာသမ္မတဂျူမာဟူဆက်ကရှေ့ဆုံးကရှိပေမဲ့ဒီလကောင်မှာရွေးကောက်ပွဲနောက်တစ်ကြော့ပြန်မလုပ်ရဖို့မဲအများစုမရရှိခဲ့ပါဘူးတနင်္ဂနွေနေ့ရွေးကောက်ပွဲမှာမစ်ဟူဆက်ကထောက်ခံမဲ42ရာခိုင်နှုန်းရရှိခဲ့ပြီးတော့စီးပွားရေးလုပ်ငန်းတွေကိုအားပေးတဲ့ Social Democracy Party က IS Youth Navy ကတော့34ရာခိုင်နှုန်းရရှိခဲ့ပါတယ်ဒုတိယအကြော့ရွေးကောက်ပွဲကိုဒီလ26ရက်နေ့မှာကျင်းပမှာဖြစ်ပြီးတော့သူမတိုင်ခင်သမရလည်းဖြစ်သူကိုနိုင်ငံရေးလက်ညှိုးမှုတွေလည်းလုပ်ပေးခဲ့တဲ့လူမှုအသေးဆွဲသမရဟောင်းလူးဝစ်အင်နာစီယိုလူလာဒါဆီလ်ဗာရဲ့နှစ်နှစ်တာသမရတက်တန်းအတွင်းစတင်ပြီးတော့ရရောတဲ့လူမှုဖူလုံရေးအစီအစဉ်တွေကြောင့်လက်ရှိသမရ ဂျူမာဟူဆက်ဖာနိုင်ငံရဲ့အလုသမားလူရန်စာရဲ့အထောက်ခံမှုရရှိထားတာပါ။အခုလာမှာလူမှုသဘောထားစစ်တမ်းကောက်ယူကြည့်တော့ရှေ့ဆုံးနေရာမှာရှိခဲ့တဲ့ပတ်ဝန်းကျင်ထိန်းသိမ်းမှုဝန်ကြီးဟောင်းမရီနာဆီလ်ဗာကတော့တကယ်ရွေးကောက်ပွဲမှာမနိုင်ပါဘူး။ဘရာဇီးလ်နိုင်ငံမှာကအသက်18နှစ်နဲ့အသက်80ကျားနိုင်ငံသားတိုင်းမဖြစ်မနေမဲပေးကြရတာဖြစ်ပါတယ်ရှင်
။နယ်သာလန်နိုင်ငံတဟိတ်မြို့တော်က ICC ကနိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးမှာသူ့ရဲ့အမှုကြားနာနေစဉ်ကာလအတွင်းနိုင်ငံအာဏာကိုဒုတိယသမ္မတကိုလွှဲပြောင်းပေးထားမယ်လို့ကင်ညာသမ္မတဦးဟူရူကင်ညာတာကပြောလိုက်ပါတယ်။မစ္စတာကင်ညာတာဟာအငင်းပွားစရာ2009ခုနှစ်သမ္မတရွေးကောက်ပွဲနောက်ဆက်ဖြစ်လာတဲ့တိုင်းရင်းသားလူမျိုးနွယ်စုတွေကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်အောင်စီစဉ်ရမှာပါဝင်တယ်လို့စွပ်စွဲခံခဲ့ရပြီးလူသတ်မှုအပါအဝင်ဆွဲချက်5ခုနဲ့ရင်ဆိုင်နေရတာပါ။သူ့အမှုကြားနာဖို့အတွက်အင်ကာနဲ့ဗိုလ်ဒူးအနေတွေမှာရုံးတော်ကိုလာရောက်ဖို့ ICC ရဲ့စင့်ခေါ်ချက်ကိုအလေးထားပြီးလိုက်နာပါမယ်လို့ဒီကင်ညာသမ္မတကနိုင်ရိုဘီမြို့တော်မှာလွှတ်တော်ကိုဒီနေ့ပဲမေကွန်းပြောခဲ့ပါတယ်။သူ့နိုင်ငံမှာမရှိတော့ဒုသမ္မတဖြစ်သည့်ဝီလျံရူထိုဟာဂျာယီသမ္မတဖြစ်နေတာဝန်ယူသွားလိမ့်မယ်လို့လည်းသမ္မတကဆက်ပြောပါတယ်။မစ္စတာကင်ညာတာရဲ့တရားခွင်ကိုတကယ်တော့ February လမှာစတင်ဖို့အရင်ကစီစဉ်ထားခဲ့တာပါ။ဒါပေမဲ့လည်း ICC တရားဝင်ရှင်နေဖာတူဘန်ဆောက်တာကသူတောင်းထားတဲ့အဓိကစာရွက်စာတမ်းတွေကိုကင်ညာဆွေရကမပေးအပ်လာဘူးလို့ပြောပြီးသူ့ရဲ့တရားခွင်ကိုအကြိမ်ကြိမ်ရွှေ့ဆိုင်းခဲ့ရတယ်လို့ဆိုပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ခါနဲ့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ထိုင်းနိုင်ငံမှာဗြိတိရှ်ခီးသွွားနှစ်ဦးကိုတပ်ဖြတ်တယ်ဆိုပြီးတော့တန်တရားနဲ့ထိန်းသိမ်းခံရတဲ့မြန်မာ3ဦးထဲကနှစ်ဦးကိုထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံတာဝန်ခံတွေတွားရောက်တွေ့ဆုံနိုင်ခဲ့ပါတယ်။အဲ့ဒီနှစ်ဦးကသူတို့လူသတ်မှုကျူးလွန်တယ်လို့ဝန်ခံထားကြသူတွေပါ။ညင်းဆိုထားတဲ့နောက်တစ်ဦးကိုတော့တည်တံ့ခွဲထားတာဖြစ်ပြီးတော့သူကိုတော့တန်ဝန်ထမ်းတွေတွေ့ခွင့်မရသေးပါဘူး။တရားခံလို့တန်တရားရှိခံရသူတွေအတွက်ရှင့်နေကိစ္စတွေကိုမြန်မာတန်ယုံတာဝန်ရှိသူတွေကဆောင်ရွက်ပေးမှာဖြစ်ပါတယ်။အော်တိုဘာလ၄ရက်စနေနေ့ကတော့ရဲရှိမှဝန်ခံသူ2ဦးကိုကော့စမွေခရိုင်တရားရုံးမှာရုံးထုတ်ခဲ့ပါတယ်။သူတို့2ဦးကိုထိုင်းရဲတွေကလက်ထိတ်ခတ်ပြီးတော့တရားရုံးကိုခေါ်ဆောင်လာခဲ့တာပါ။ထိုင်းဥတွေရတန်တရားရှိသူတွေကို12ရက်ထိန်းသိမ်းခွင့်ရှိပြီးတော့တရားရုံးကိုအမှုမလွဲပြောင်းခင်အချိန်အထိဒီလိုမျိုးထိန်းသိမ်းတဲ့ရက်ကို9ကြိမ်သက်တမ်းတိုးခွင့်ရှိပါတယ်ရှင်။
မလေးရှားလေရင်ပြီးခဲ့တဲ့9လတုန်းကပျောက်ဆုံးခဲ့တဲ့ပေါ်အသစ်ရှာဖွေမှုတွေပြန်ဆလိုက်ပါပြီ။ဒီနှစ်မတ်လမှာမလေးရှားကနေတရုတ်ကိုထွက်လာပျောက်ဆုံးသွားတဲ့ခီးသည်239ဦးပါမလေးရှားလေရင်အမှတ်390ကိုတောင်အိန္ဒိယသမုဒ္ဒရာထဲမှာဒီနေ့ရှာဖွေမှုတွေစလုပ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ခေါက်ကတော့လေကြောင်းနဲ့ပင်လယ်ထဲအထိဆင်းရှာခဲ့ပေမဲ့ဒီလေရင်ရှိနေတဲ့နေရာအလက္ခဏာအတိအကျဘာမှမရခဲ့ပါဘူး။ဒါပေမဲ့ဒီတစ်ခါမှာတော့လေရင်ကလာတဲ့ဂျိုတုစီထုတ်လွှင့်ချက်တွေကိုလေ့လာပြီးအသစ်ရှာဖွေမဲ့နေရာစုံကိုအသေးစိတ်ချမှတ်ထားပါတယ်။ဒီလေ့လာခဲ့သူတွေအနေနဲ့လရွေချီသုံးပြီးဒီအသစ်ရှာဖွေရမယ့်ရေရောက်ကြမ်းမြင့်စုံမြေပုံကိုဩစတြေးလျနိုင်ငံကနေအနောက်ဘက်မိုင်1100ကျော်အကွာမှာသတ်မှတ်ပေးထားပါတယ်။ဒီဘိုးရင်989ကိုရှာဖွေရမှာရေရောက်အတန်လန်ကရိယာတွေဗီဒီယိုကင်မရာတွေနဲ့ဂျက်လျင်လောင်စာရှာကရိယာတွေကိုရေအောက်ကျမ်းပြင်မှာသုံးပြီးဩစတြေးလျနိုင်ငံကဦးဆောင်ပြီးလိုက်ရှာမှာပါ။ဒီဩစတြေးလျအရာရှိတွေနေနဲ့ကတော့အသေးစိတ်ချမှတ်ထားတဲ့ဒီရှာမဲ့စုံနယ်မြေအတွင်းမှာဒီမလေးရှားလျင်ကိုတွေ့နိုင်မယ်လို့သတိကြီးကြီးထားပြီးအကောင်းမြင်နေကြပါတယ်ခင်ဗျာ
။ဒီကနေ့ကြေညာသွားတဲ့ Nobel ဆေးပညာဆုကိုအမေရိကန်နိုင်ငံဘွားဗြိတိန်နိုင်ငံသားJohn O'Keefe နဲ့နော်ဝေးနိုင်ငံသား May Britt Mohsen နဲ့ Edvard Moser တို့ရရှိသွားခဲ့ပါတယ်။အုံနောက်ရဲ့ဘလို့အစိတ်ပိုင်းကနေပြီးတော့ကိုယ်ခန္ဓာအစိတ်ပိုင်းတွေကိုဘလို့ထိမ့်ချုပ်လှုပ်ဆောင်တယ်လဲဆိုတဲ့အစနစ်ကိုအသေးစိတ်ရှာဖွေတွေ့ရှိခဲ့ကြလို့အခုလိုစုချင်းမြင်ခံရတာဖြစ်ပါတယ်။ရှုပ်ထွေးတဲ့အနေအထားမှာအုံနောက်ကနေပြီးတော့ကိုယ်ခန္ဓာအစိတ်ပိုင်းတွေကိုဘလို့ညွှန်ကြားလဲဆိုတာသူတို့ရှာဖွေတွေ့ရှိခဲ့တယ်လို့ Sweden နိုင်ငံ Karolinska သိပ္ပံမှာရှိတဲ့ Nobel ဆုရွေးချယ်ရေးအဖွဲ့ကပြောပါတယ်။Mr. O'Keefe ဟာကျွဲ့ရဲ့အုံနောက်မှာအာယုံကျော်ဆိုင်ရာ cell တချို့ဘလို့အလုပ်လုပ်တယ်လဲဆိုတဲ့စနစ်ကို1980ခုနှစ်မှာတွေ့ရှိခဲ့တာပါ။အုံနောက်ရဲ့အကန့်တစ်ခုမှာရှိတဲ့ cell ကနောက်အကန့်ထဲက cell ကိုဘလို့ဆေးခိုင်းတယ်လဲဆိုတာတွေ့ရှိခဲ့တာဖြစ်ပါတယ်။2005ခုနှစ်မှာတော့ Moser စနီးမောင်နှံကကျွဲ့အုံနောက်ရဲ့ cell တခုဟာကိုယ်ခန္ဓာအစိတ်ပိုင်းတွေကိုအမိန့်ပေးတဲ့အနားက cell ကိုဘလို့ဆက်သွယ်လှုပ်ဆောင်တယ်လဲဆိုတာတွေ့ရှိခဲ့ပါတယ်။ထက်ဆင့်သူတေသနာပြုချက်တွေအရ လူအုံနောက်မှာလည်းအဲ့လိုမျိုးအလားတူ cell တွေနဲ့ဖွဲ့စည်းထားတယ်ဆိုတာကိုအထောက်အထားနဲ့သက်သေပြနိုင်ခဲ့ပါတယ်။ဒီရှောက်ဖွေတွေးရှိမှုအရာမှတ်ဉာဏ်တွေးခေါ်ပုံနဲ့အစီအစဉ်ပြုလုပ်ပုံတွေကိုနားလည်နိုင်မှုနီလန်းသစ်တွေဖွင့်ပေးလိုက်တာဖြစ်တယ်လို့ Novel Suရွေးချယ်ရေးအဖွဲ့ကပြောပါတယ်။စုကြေးကဒေါ်လာ 1.3 သန်းဖြစ်ပြီးတော့ Mr. O'Keefe ကတစ်ဝက် Moses ဇနီးမောင်နှံကတစ်ဝက်ရရှိမှာပါ။တောက်ချာနေမှာကြီးညာမဲ့ Novel ငင်းငင်းရေးစုအတွက်တော့တစ်ကြိုရွေးခံရသူတွေထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ် Ban Ki-moon လည်းပါဝင်ပါတယ်ရှင့်။
အမေရိကန်နောက်တူအီဘိုလာရောဂါအခုခံရတာမျိုးအမေရိကန်ကိုပြန်ပို့လိုက်ပါပြီ။အခုလိုပြန်ပို့ခဲ့တဲ့အရှုကာမုတ်ဘိုဟာအလွတ်တက်ပုံသတင်းတောက်တူဖြစ်ပြီးအမေရိကန်နိုင်ငံသားတွေအခုခံရတဲ့အထက်မှာ9ဦးမြောက်ဖြစ်ပါတယ်။သူဟာ NBC ရုပ်မြင်သံကြားအတွက်လိုင်ဘေးရီးယားမှာတာဝန်ယူပေးနေစဉ်ပြီးခဲ့တဲ့အပတ်ကပဲအီဘိုလာကူးခံရတာကိုစစ်ဆေးတွေ့ရှိလိုက်တာပါ။အမေရိကန်ကိုအထူးအရေးပေါ်ကိရိယာတွေတက်ထားတဲ့လူရင်းတစ်စီးနဲ့ပြန်ပို့ခဲ့တဲ့တက်ပုံသတင်းတောက်ဟာနဗရာစကာပြည်နယ်ဆေးဝင်ရအထူးတည်ထောင်ယူနစ်မှာစေကူတမှုခံယူနေပါတယ်။တကယ်တော့ဒီတည်ထောင်ယူနစ်မျိုးအမေရိကန်မှာ၄ခုရှိရမှာဒီနဗရာစကာတည်ထောင်ယူနစ်ကအကြီးဆုံးဖြစ်ပါတယ်။ဒီတည်ထောင်ခံယူနစ်မှာကုသမှုယူခဲ့တဲ့ပထမဆုံးအီဘိုလာကူးခံရတဲ့အမေရိကန်နိုင်ငံသားဒေါက်တာရစ်ဆာခရာကတော့အခုပြန်ကောင်းလာနေပါပြီ။ဒါပေမဲ့စက်တင်ဘာ18ရက်နေ့ကအမေရိကန်ကိုလိုင်ဘေးရီးယားကနေပြန်လာတဲ့ Thomas Eric Duncan ကတော့အသက်လွတ်ရတဲ့အခြေအနေကိုအခုလက်ရှိရောက်နေပါတယ်ခင်ဗျာ။
Direct from Washington, the voice of America,
VOA. ထိုင်တန်ရသတင်းတွေကိုမအေးတန်တာကျော်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်။ကုလသမဂ္ဂလွန်ကျွန်းရေးကောင်စီဆွေးနွေးပွဲမှာထုတ်ပြန်ခဲ့တဲ့နိုင်ငံပေါင်း33နိုင်ငံတို့ကအကြံဖက်သမား982ဦးတို့ရဲ့စီရင်ကိုမြန်မာနိုင်ငံကလက်ခံရရှိထားပြီးဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့နေဆက်ဖြတ်ကျော်မှုကင်းဌာနရဲ့ရဲမှူးကြီးတဦးကပြောပါရယ်ရှင်းလာတဲ့မှာကျင်းပဖို့ရှိတဲ့အာဆီယံထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတဘရက်အိုဘားမာတက်ရောက်ဖို့ရှိတဲ့အတွက်လဲမြန်မာနိုင်ငံရဲ့လုံခြုံရေးကိုအခုကတည်းကတိုးမြင့်ထားပါတယ်လို့လဲသူကပြောပါရယ်အပြည့်အစုံကိုတော့ဆက်သွယ်မိမြန်းထားတဲ့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင
်69ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာနိုင်ငံပေါင်း90ကျော်ပါဝင်ပြီးတော့ကုလလုံခြုံရေးကောင်စီဆွေးနွေးပွဲကိုအမေရိကန်သမ္မတဥဘာမကဥက္ကဋ္ဌဖြစ်နေဆောင်ရွက်ခဲ့တာပါအဲ့ဒီအစည်းအဝေးအတွင်းမှာပဲနိုင်ငံပေါင်း33နိုင်ငံကအကြံဖက်သမား982ဦးရဲ့စီရင်ကိုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်ဒီအကြံဖက်သမား900ကျော်ဟာ Islamic အစွန်းရောက်အဖွဲ့ IS နဲ့ပူးပေါင်းထားတာဖြစ်တယ်လို့လည်းဆိုပါတယ်အခုထုတ်ပြန်ခဲ့တဲ့စီရင်ဟာ American CIA ကဥဆောင်ပြီးတော့ရရှိထားတဲ့စီရင်ကိုနိုင်ငံတကာရဲတပ်ဖွဲ့ Interpol ကနေတဆင့်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပေးပို့လာတာဖြစ်တယ်လို့လည်းမြန်မာနိုင်ငံရဲ့နိုင်ငံဖြတ်ကျော်မှုကင်းဌာနကရဲမှူးကြီးဦးအောင်ထင်းမြင့်ကပြောပါတယ
် American ဆိုရဲကတော့အလုံးပြည့်တဲ့တိုင်းပဲလေသူက leading role မှာပဲအတူပါတယ်အဲ့ဒီဟာနဲ့ပတ်သက်လို့အချက်လက်တွေရတဲ့ဘာညာဆိုလို့ရှိရင်သူက Interpol ပေးတယ် Europol ဆိုတော့ဥရောပသမဂ္ဂရဲဖွဲ့ဆိုတာရှိတယ် Europol ပေးတယ် Interpol ပေးတယ်ပြန်ကျွန်တော်တို့ဒီဘက်ကနိုင်ငံတွေနဲ့ဆက်ဆက်မယ်ဆိုလို့ရှိရင်အာဆီယံနိုင်ငံတွေနဲ့ဆက်ဆက်ဆိုအာဆီယံနဲ့ပို့သူပြေးတယ်။အဲ့ဒါတော့သူကတော့အကုန်လုံးအခြေလက်တွေပြင်မယ်ဝင်နေနေပြင်မယ်ဒါကတော့အလုပ်နိုင်ငံတွေဝိုင်းဝန်းပြီးတော့ကာကွယ်ထိန်းသိမ်းနိုင်ဖို့လို့ဆိုရဲဟာပေါ့။ဒီကြက်ဖက်သမားလို့တတ်မှတ်ချက်ဆိုတာဒီသူတို့ရဲ့ပေါ့နော်သူတို့ဆိုင်ရဲ့ရရှိတဲ့တင်းအခြေလက်တွေပုံမှန်မူတည်ပြီးသူတို့ကတတ်မှတ်ထားတယ်ဒါက terrorism ငါလူတွေဘသူတွေဒါသူတို့ရဲ့တတ်မှတ်ချက်ပေါ့နော်။
အကြံဖက်သမားလို့တတ်မှတ်ခံထားရတဲ့982ဦးလုံးရဲ့အမည်စရင်းကိုရရှိထားပေမဲ့လည်းအလုံးရဲ့အချက်လက်ပေါင်းစုံကိုတော့မရသေးဘူးလို့သူကဆက်ပြောပါတယ်
။ Okay အဲ့ဒီခါနဲ့ပတ်သက်လို့သူတို့ကတော့ကြံဖက်သမားလို့တတ်မှတ်ထားတဲ့လူတွေနဲ့ပတ်သက်ရင်ကျွန်တော်တို့ Interpol ပေါ့နော် Interpol ကနေပြီးတော့ကျွန်တော်တို့အဖွဲ့ဝင်နိုင်ငံတွေအလုံးကိုတော့သူတို့ share လုပ်ပါတယ် share လုပ်ပြီးတော့မှအဲ့ဒီအကြံဖက်သမားလို့တတ်မှတ်ထားတဲ့လူတွေရဲ့ကိုယ့်ရဲ့အချက်လက်တွေ password ဖောက်ဝင်နံပါတ်တွေဒီဓာတ်တွေကတော့ကိုယ်လုံးရှယ်ရတာပေါ့နော်ရှယ်ရတဲ့ခါတော့ရှိတယ်ဒါပေမဲ့900ကျော်လုံးရဲ့အချက်လက်တွေအားလုံးကတော့ဟိုကျွန်တော်တို့ချိန်မရောက်သေးဘူးကျွန်တော်တို့ကအင်တာပိုနဲ့ဟိုဆက်တဲ့အခါမှာ ID47 channel နဲ့ဆက်တာပေါ့နော် ID47 ဆိုတာကလည်းဟိုဘလူးကောမလဲကျွန်တော်တို့ Gmail လို့ဟာမျိုးပါပဲဒါပေမဲ့ safety connection တခုနဲ့ဆက်ထားတာဖြစ်တဲ့အတွက်ကြောင့်မရောက်သေးဘူးအဲ့ဒါတွေနောက်ကျရင်သူတို့ဆက်ပြီးကျွန်တော်တို့ပေးမှာပဲသူတို့အဲဒါမျိုးကျွန်တော်တို့သိရတာပေါ့နော်
ရှင်းလာနိုဝင်ဘာလထဲမှာမြန်မာနိုင်ငံမှာအရှိတောင်အရှာထိပ်သီးဆွေးနွေးပွဲတွေလည်းကျင်းပဖို့ရှိနေတာပါဒီအစည်းအဝေးကိုနိုင်ငံတကာကခေါင်းဆောင်တွေနဲ့အတူအမေရိကန်သမ္မတဥဘားမားလည်းလာရောက်ဖို့ရှိပါတယ်ဒါကြောင့်အခုလိုအကြံဖက်သမားစီးရင်တွေထွက်ပေါ်လာတာနဲ့အတူအကြံဖက်သမားတွေရဲ့ချင်းချောက်ခံထားရတဲ့မြန်မာနိုင်ငံအနေနဲ့လည်းလေးစိတ်ဝင်မောက်အပါဝင်နေဆက်ဝင်မောက်တွေမှာပါလုံခြုံရေးတိုးမြင့်ထားတယ်လို့ရဲမှူးကြီးကဆက်ပြောပါတယ
်လေးစိတ်တိုးမြင့်ထားတဲ့ဆိုတာကတော့ဒီလိုပါကျွန်တော်ကမကြမ်းမီကျွန်တော်နိုင်ငံမှာ summit ဆိုတဲ့ဟာကြီးကျင်းပတော့မှာဖြစ်တယ်လေအားလုံးသိတယ်ဒီ summit မှာကျွန်တော်တို့ဒီplus ဆိုအဆင် plus တကယ်တော့ partner နိုင်ငံအရေးကြီးနိုင်ငံကြီးတွေကအကြီးကဲတွေလာမှာဖြစ်တယ်ပြည်သားတွေပတ်သက်ပြီးတော့ရခင်ကတဲ့ပူပြီးတော့မှကျွန်တော်တို့ကဒီလူမျိုးကြီးဆောင်ရွက်မှုတွေကိုပြုစုတယ်ပေါ့လူမျိုးဆောင်ရွက်မှုတွေပြုစုတယ်ဆိုတဲ့ဥစ္စာမှာဘာတွေကိုစလုပ်ရလဲဆိုတော့ဝေးစည်းတွေပေါ့ nesa wen pao dia ni pi lo ma wen thwe te niya ni ma sit sit pu ri ko chano lu pu pi lo ma hu su sin ne te cha pu pi lo lou de ma tin ga la dei twet lo chin hu ba nai ga di ba nai ga chin chin phle ga dei lou de ma thai bor ma so chin chano me sao ga ni ko ne lan chi de hu ba ga me sai ga ni ko ne lan chi de concrete ga wen ne lan chi de a di dia wen ko to khe la na de legal roots roots de legal roots ya ni wen ne lan ya ni ma pu pi lo ma ဒီစစ်ပူတွေယူဆိုင်ဆောင်ရတဲ့အသာစုအင်တာနက်ရှင်နယ်အက်ပေါ်တွေမန္တလေးရန်ကုန်နေပြီးတော့အဲ့ဒီမှာဝင်တဲ့ဟာတွေကိုကျွန်တော်တို့မိုင်းဒီဗိုက်စ်စစ်တဲ့ဟာတွေရှိတယ်မိုင်းဒီဗိုက်စ်စစ်တဲ့ဆိုတာဒီအင်တာပိုချန်နယ်ကနေပြီးတော့မှတင်ပုံနဲ့ပတ်သက်ပြီးတော့ကျွလို့နဲ့ဒေတာတွေအားလုံးသူတို့ရှိမှရှိတယ်အဲ့ဒေတာတွေအားလုံးအင်တာနက်နဲ့ကြောင်းကျွန်တော်တခါတန်းစစ်မင်းနဲ့ပ
ဇာဝါဟာရီကမြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယအရှေ့မြောက်ပိုင်းပြည်နယ်တွေကမွတ်စလင်တွေအတွက်အယ်ကိုင်ဒါအိန္ဒိယအဖွဲ့ကွဲဖွဲ့စည်းပြီးဖြစ်ကြောင်းပြီးခဲ့တဲ့စက်တင်ဘာလ3ရက်နေ့ကကြေညာခဲ့ပြီးမှပဲမြန်မာနိုင်ငံကို GS စစ်ပွဲဆင်နွှဲမယ်လို့သူကကြေညာထားတာပါမြန်မာနိုင်ငံရဲ့တပ်ဖွဲ့နဲ့လုံခြုံရေးအင်အားစုတွေကလည်းအဲ့ဒီလိုပြောဆိုကြလာခဲ့ပြီးတဲ့နောက်ပိုင်းရန်ကုန်မန္တလေးအပါအဝင်နေပြည်တော်မှာပါလုံခြုံရေးတွန်းမြှင့်မှုတွေတောက်လျှောက်လွတ်ဆောင်ခဲ့ပါတယ်။တမန်တော်ဦးသိန်းစိန်ကတော့အခုလိုအကြက်ဖက်အဖွဲ့တွေကချင်းချောက်ခံထားရပေမဲ့လည်းမြန်မာနိုင်ငံနေနဲ့တိတ်ပြီးတော့စိုးရင်စရာမရှိဘူးဆိုပြီးတော့သူ့ရဲ့အော်တိုဘာလာတရက်နေ့မင်းကုန်းမှာပြောဆိုခဲ့ပါသေးတယ်ခင်ဗျာ
။ကိုအောင်ရဲမောင်မောင်ပြောပြပေးခဲ့တာပါရှင်။အခုကတော့ဒီထိုင်းနိုင်ငံကော့တောင်ကျွန်းကလူသတ်မှုနဲ့ဆွဲချက်တင်ခံထားရတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအစီပြောပြပေးပါဦးမယ်။ထိုင်းနိုင်ငံကော့တောင်ကျွန်းမှာဗြိတိန်နိုင်ငံသား2ဦးကိုတပ်ဖြတ်ခဲ့သူတွေလို့ဆွဆွဲခံထားရတဲ့မြန်မာနိုင်ငံသား2ဦးကိုမြန်မာအစိုးရကအထူးတာဝန်ပေးအပ်ထားတဲ့မြန်မာတန်ရုံးအရာရှိတွေနဲ့ဥပဒေပညာရှင်တွေအလုသမားအရေးလှုပ်ဆောင်သူတွေတွားရောက်တွေ့ဆုံခဲ့ပါတယ်။နောက်ဒီဆွဆွဲခံနေရသူမြန်မာနိုင်ငံသားတွေရဲ့ဆန္ဒအတိုင်းဥပဒေအရအကာအကွယ်ပေးဖို့လည်းပြင်ဆင်နေတယ်လို့မြန်မာတန်အရာရှိတွေကပြောပါတယ်။ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မှအေးအေးမှသတင်းပေးပို့ထားပါရရှင်။
ကော့တောင်ကျွန်းလို့ခေါ်တဲ့လက်ကျွန်းမှာဗြိတိန်နိုင်ငံသား2ဦးတပ်ဖြတ်ခံရမှုအတွက်မြန်မာနိုင်ငံသား2ဦးကိုတရားခဏနေအဖြစ်ထိုင်းရဲတွေကအောက်တိုဘာလ3ရက်နေ့မှာပြောဆိုလိုက်ပြီးတဲ့နောက်မြန်မာနိုင်ငံသားလူငယ်2ဦးကိုကော့စမိတ်အကျဉ်းထောင်ကိုပို့လိုက်ပြီးနောက်တဦးကိုတော့တရားခွဲထားခဲ့တာပါအောက်တိုဘာလ6ရက်နေ့မှာတော့မြန်မာတန်ရုံးကအထူးတာဝန်ပေးထားတဲ့ဒုတိယကောင်စစ်ဝင်အရာရှိနဲ့ရှေ့နေတွေလိုက်ပါပြီးတရားခဏအဖြစ်ဆွဆွဲခံရသူတွေကိုတွားရောက်တွေ့ဆုံမေးမြန်းခဲ့ပါတယ်မြန်မာတန်ရုံးကဒုတိယကောင်စစ်ဝင်ဦးထွန်းအေးကအခုလိုရှင်းပြပါတယ
်ဆိုတော့ပါတာပြန်ကတော့သူတို့ကတော့နည်းနည်းဖြေအောင်လို့မဖြေဖြေအောင်လို့ leading question တွေမေးတယ်ဖြေခိုင်းတယ်လို့တော့သူတို့ကပြောပါတယ်ခင်ဗျအဲ့ဒီကလေးမြောက်ကသူတို့ဒီဝင်မခံလို့ရှင့်လဲဒီတကူဒီဖြေတကူဝင်မခံတဲ့အတွက်ကြောင့်သူတို့ပုံမူပြီးတော့မှဒီဟိုတကူကူဟွာပေါ့ဗျာဖြေအပ်ပေးတယ်ပါလေဟိုစိုးရင်လည်းပေါ့အဲ့ဒါကြောင့်သူတို့ဝင်ခံလိုက်တယ်လို့ပြောပါတယ်အဲ့တော့သူတို့ကမူးနေတဲ့အခါကျတော့သူတို့ဒီစားဟိုပြန်ပြေးတော့မှဒီပြန်မစင်းစားတတ်ဘူးလို့လုံမင်ကောင်းလားလုံမင်လိမ့်မယ်လို့ထင်တယ်တဲ့သူတို့ကလို့ပြောတယ်ဟိုထောင်တာဝန်အရာရှိတာဝန်ခံတွေကိုကျွန်တော်ထပ်ပြီးတော့မှတို့ကလောက်ထားတယ်မြေတရားခံထားတယ်ဒီကလေးတွေကဘာဖြစ်ဖြစ်လေသူဟုတ်ပြီဖြစ်စေမဟုတ်ပြီဖြစ်စေသူကတော့ကျွရနေဖြစ်စေမကျွရနေဖြစ်စေသူဒီဟိုထိန်းထားပြီးပြီထိန်းထားပြီးဆိုတော့သူရဲ့ဒီသူတို့ရဲ့ဟိုဘာပေါ်ကချမ်းမာရေးအထက်ထက်ကပေါ့ဗျာနေထိုင်စားတောက်ရေးအထက်ထက်ကဟိုတရားဥပဒေပေါင်ထဲကနေပြီးတော့မှဟိုဆောင်ရွက်ပေးပြီးပေါ့ဗျာဆိုလိုတာကသူတိုင်းထက်လိုသူတို့မနှိပ်စက်ဖို့ပေါ့ဗျာအဲ့လိုဒီကူညီပေးဖို့ဟိုမြေတရားခံထားပါတယ်ဒီအလားတူပဲဒီမှာဒီနေမြန်မာရှိတဲ့ဒီမြန်မာနိုင်ငံသားတွေလည်းဒီကိစ္စနဲ့ပတ်သက်လို့သူတို့မလုံခြုံသူတို့စိတ်ထဲမှာခံစားရတယ်သူတို့ရဲ့ထိုင်းဥပဒေပေါင်းတဲ့အနေမှာကာကွယ်ဆောင်ရှောက်ပေးဖို့မြေတရားခံထားပါတယ
်တရားခဏနေအဖြစ်စွဲချက်တင်ခံထားရသူတွေကကော့စမွိတ်အကျဉ်းထောင်မှာထိမ့်သိမ်းခံရတဲ့နှစ်ဦးကိုတွေ့ခွင့်ရခဲ့ပြီးနောက်ထပ်သက်သေအဖြစ်ဖမ်းဆီးထားတဲ့လူငယ်တဦးကိုတော့တွေ့ခွင့်မရသေးဘူးလို့ဆိုပါတယ်ဒီအတွက်တွဲဆောင်ခွင့်ရဖို့အတွက်လည်းမြန်မာတန်ရုံးကဆက်လက်စ조사နေပါတယ်မြန်မာတန်ရုံးကလက်ရှိစစ်ဆေးမေးမြန်းနိုင်ဖို့အတွက်တာဝန်ပေးအပ်ထားတဲ့ရှင့်နေဦးအောင်မျိုးတန်းကတော့တရားခဏဖြစ်ဆွဆွဲခံရသူတွေရဲ့အမှုတွဲတွေကိုကူးယူခွင့်မရသေးပေမဲ့တရားခဏဖြစ်စွဲချက်တင်ခံထားရသူတွေကဥပဒေအရအကူအညီပေးနိုင်ဖို့အတွက်လက်ခံနဲ့ရှင့်နေလုတ်ပိုင်ခွင့်သဘောတူလက်မှတ်ရရှိခဲ့တယ်လို့ဆိုပါတယ်သူတို့စစ်ဆေးမေးမြန်းခဲ့တဲ့အမှုဖြစ်စဉ်ကိုလည်းဆက်ပြောပြပါတယ်
ပထမနံပါတ်1ဝင်ခံမာရီဆိုကလေးဟာရဲရရိုက်ထားရေနောက်တစ်ခါကလေးကိုယ်တိုင်ကနေပြီးတော့ဟိုဒီဘာသာပြန်ကဟိုနေရင်းကိုလေးကျွန်တော်ရိုက်တယ်ဆိုတာပြောရတယ်အဲ့ဒါပထမဆုံးဝင်ခံတဲ့ကလေးပါထို့တူပဲဒုတိယကနကပရဇွန်လင်းကလည်းလက်ပြီးနေရင်မှတ်ကိုလေးကျက်ထုတ်ခါရတယ်ဘယ်သူကထုတ်လဲဆိုတော့ပထမဆုံးဟိုဟာကရဲကထုတ်ပြီးတော့မှဘာသာပြန်ကဝင်ထုတ်တာသူတို့ပြောတဲ့စကားကိုပြန်ပြောရမယ်ဆိုရင်ကျွန်တော်တို့ ဆာတုံးကရဲစဖန်နေခြင်းကမဝင်ခံပါဘူးကြိုက်ပြီးတော့နောက်မှကျွန်တော်ဝင်ခံပါတယ်လို့ပြောပါတယ်ဒီစကားသူတို့ဘက်ကအတွေ့အကြုံကြတာပါခုနကဝင်မခံမှုဆိုရင်တန်းနဲ့တူမယ်ဆိုတဲ့စကားကိုပြောတာတော့ကျွန်တော်ပြောပါတယ်အဲ့ဒီခါမှာသူကသူတို့ဥပဒေရကာကွယ်ပေးဖို့ဆိုလို့ပြောပါတယ်ပြောနေမှာကလေးပဲနဲ့သူတို့အတွက်ဥပဒေရဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်တို့ရှေ့နေနေနဲ့ကိုယ်စားလှယ် ကျွန်တော်တို့ကစိတ်မကောင်းတာကလေးဒီပုံမှန်နေတာမဟုတ်ပါရဲ့ဟိုရိုက်တယ်ဆိုတဲ့တဲ့ရင်ကြတာကြောင့်ကျွန်တော်တို့ကခုနကပြောတဲ့ထောင်အနာပိုင်းနဲ့အတိတ်ဝင်တောင်းနေဒီမြန်မာနိုင်ငံသားတွေကိုအခုအချိန်တည်းတရားခံတဲ့အပအဝင်အားလုံးကိုဒီကျမ်းမာရေးလုံးကိုဆက်ချက်ပြီးပြောခဲ့တာ
ပါမြန်မာတန်ယုံကအရာရှိ2ဦးထိုင်းရှိနေများကောင်စီက2ဦးနဲ့မြန်မာအလုသမားရေးလှုပ်ဆောင်နေတဲ့အဖွဲ့တွေက5ဦးလိုက်ပါဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်ဒီအမှုဟာစက်တင်ဘာလ15ရက်နေ့ညကဖြစ်ပွားခဲ့ပြီးမြန်မာရွှေပြောင်းလုံသမားတွေအပါအဝင်လူတွေရာနဲ့ချီပြီး DNA စစ်ဆေးမှုတွေလုပ်ခံခဲ့ရတာပါတရားခဏနေဖြစ်ဆွဆွဲခံထားရသူတွေထဲက2ဦးဟာအမှုဖြစ်ဖြစ်ချင်းမှာစတင်ဖမ်းခံထားရပြီးပြန်လွှတ်ပေးခြင်းကိုခံခဲ့ရပါတယ်ဒုတိယအကြိမ်ဖမ်းခံရတဲ့အချိန်မှာတော့သူတို့ကိုတရားခဏ်များအဖြစ်ထိုင်းရဲတွေကစွပ်စွဲခဲ့ပြီးစွဲချက်တင်ခဲ့တာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့အတွက်နိုင်ငံတကာသတင်းမီဒီယာတွေမှာလည်းရေးသားဖော်ပြနေသလိုမြန်မာနိုင်ငံသားတွေကြားမှာလည်းဒီဖြစ်ရပ်နဲ့ပတ်သက်ပြီးအငင်းပွားပွဲဖြစ်နေပါတယ်။ကော့တောင်ကျွန်းမှာတော့လက်ရှိမှာတရားခဏ်နေအဖြစ်ထိမ့်သိမ်းခံရတဲ့သူတွေနဲ့ပတ်သက်ဆက်နွယ်နေတဲ့သူများဖိအားပေးခံရတယ်ဆိုပြီးပြောဆိုနေကြပြီးကျွန်းကမြန်မာတွေကတော့စိုးရိမ်ထိတ်လန့်မှုတွေနဲ့နေထိုင်နေကြရပါတယ်။ဒီကျွန်းမှာမြန်မာရွှေပြောင်းလိုသမား4000လောက်လှုပ်လှုပ်ကန်နေကြတာဖြစ်ပါတယ်ရှင်
။မအေးအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်ဘက်ကတိုက်ပွဲတွေဘက်ကိုဆက်ချင်ပါတယ်ရှင်။ပလောင်မျိုးသားလွတ်မြောက်ရေးတပ်နဲ့ရှမ်းပြည်တောင်ပိုင်းတပ်တို့ကြားနေမြေပိုင်နဲ့အငင်းပွားမှုနဲ့စစ်ရေးတင်းမာမှုဖြစ်နေတဲ့ရှမ်းပြည်နယ်မောက်မယ်မြို့နယ်ထဲမှာဒီကနေ့မိုင်းဆွဲတိုက်ခိုက်မှုနဲ့လက်နက်ကင်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။စီးပရိပခါတွေပြည်လည်နိုင်ဖို့အရေးနှစ်ဖက်ကောင်းဆောင်နေဆွေးနွေးနေကြတဲ့အခြေအနေမှာအခုလိုနယ်မြေတွင်တိုက်ခိုက်မှုတွေဖြစ်ခဲ့တာပါဘယ်လဲနဲ့ကင်တပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်ဆိုတာကတော့အတိအကျမသိရသေးပါဘူးအခြေအနေအသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးပါမယ်ရှင
်ပအိုးတက်နဲ့ရှမ်းတောင်ပိုင်းတက်ကြားစီးရဲတင်းမာမှုတွေဖြစ်နေစေရှမ်းပြည်နယ်မောက်မယ်မြို့နယ်ထဲမှာအောက်တိုဘာလ6ရက်တနင်္လာနေ့မနက်ပိုင်းကလူသေဆုံးတဲ့အထိတိုက်ခိုက်မှုတွေဖြစ်ပွားခဲ့တယ်လို့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PLLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒီနေ့မနက်7နာရီမှာကျွန်တော်တို့အခြေပြုဟာရှမ်းပြည်တောင်ပိုင်းမောက်မယ်မြို့နယ်ခိုနဲ့ကျေးရွာအုပ်စုမှာရှိတဲ့နတ်ရန်ရွာနဲ့ချီဖက်နံရွာကြားမှာကားတစ်စီးကိုဆွဲမိုင်းနဲ့ချက်စီးတိုက်ခိုက်ခဲ့တာကိုဒါခံခဲ့ရတာရှိပါတယ်ချက်စီးတိုက်ခိုက်ခံရတဲ့ကားကဒီထီအန်းခွီးရွာတကြီးရဲ့ကားဖြစ်ပါတယ်အဲ့ဒီမှာသတင်းကြုတ်ပွဲအတွက်ကိုလာဝယ်တဲ့ရွာသား၅ဦးပါပဲအဲ့ဒီ၅ဦးတဲ့ကတဦးကတော့ရင်ချက်ချင်းပဲပွဲချင်းပြီးကားပေါ်မှာပဲဆုံးပါတယ်ကျန်တဲ့၄ယောက်ကတော့ဟိုနဲ့ကျေးရွာအုပ်စုကဆေးကောင်းကိုပို့ထားပါတယ်ဆရာမိုင်းခွဲခံရတဲ့ကားကိုဒီနေ့လ12နှစ်လောက်မှာတော့လာပြီးတော့မှကားတစ်စီးလုံးလိုက်ထပ်ပြီးတော့မှဒါကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ကျွန်တော်အဲ့လိုသတင်းရထားပါတယ်အဲ့ဒါပြီးတော့အဲ့ဒီကားမိုင်းခွဲခံရတာနဲ့မရှိမနှောင်းပါပဲဖက်နံကနေပြီးတော့မှစိုက်ခေါင်ရွာကိုပြန်လာတဲ့စိုက်ကဲလေးစီးနဲ့ပြန်လာတဲ့ရွာသား၄ဦးကိုကျွန်တော်ဒါလက်နက်ကန်အဖွဲ့တကူကတားဆီးရဲတားဆီးပြီးတော့မှရွာသားတွေကသူတို့ရွာသားပါလို့ပြောတာရဲကားကိုတယောက်ကိုဒါနဲ့ထင်ကိုတနက်နဲ့ကြိတ်ပြီးတော့ပြစ်တတ်လိုက်တယ်ပြစ်တတ်တယောက်ကတော့စိုက်ကဲနဲ့ထွက်ပြေးတယ်ဟိုမပြေးနိုင်တဲ့ရွာသားနှစ်ယောက်ကိုတော့ဖမ်းခေါ်သွားလို့အဲ့လိုကြားပါတယ်ခင်ဗျအဲ့ဒီကျွန်တော်တို့ဖြစ်တဲ့နေရာကတော့တလခိုင်ကနေစပြီးတော့မှကျွန်တော်တို့ပိုးမြသားကျွန်တော်လူပြည့်အဖွဲ့ချုပ်အနေနဲ့ဖောက်နေတဲ့လမ်းဖြစ်ပါတယ်အဲ့ဒီလမ်းပေါ်မှာဖြစ်တာဖြစ်ပါတယ
် PLLO ရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့နေရာမှာအခုလိုမိုင်းဆွဲတိုက်ခိုက်မှုတွေလက်နက်ကင်ပစ်ခတ်မှုတွေနဲ့ပတ်သက်လို့တော့ရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီ RCSS ရဲ့ SSA တောင်ပိုင်းတပ်ဖွဲ့ပြောခွင့်ရဘုံမူဆိုင်လောင်ဆိုင်ကတော့တရားဝင်သတင်းအတိအကျမသိရသေးဘူးလို့ဆိုပြီးတော့နေမြေတဲကစီးရဲတင်းမာမှုတွေနဲ့ပတ်သက်ပြီးဆွေးနွေးနေတဲ့အခြေအနေအခုလိုပြောပြပါတယ်
ဒီတကြိမ်ကတော့ကျွန်တော်တို့ဌာနချုပ်စီကိုစဉ်းခံမှုမရှိသေးပါဘူးခင်ဗျအဲ
့တော့အခုဒီ PLLO နဲ့ဗိုလ်မှူးတို့ဒီဌာနချုပ်မှာပြီးခဲ့တဲ့လကတုန်းကဆွေးနွေးပွဲရဲ့နောက်ဆုံးအခြေအနေကရောဘယ်လိုများရှိပါလဲရှင
်မထမှန်တွေ့ဆုံဆွေးနွေးဖို့တော့ပြောထားကြပါတယ်ဒါပေမဲ့ဒီနေ့ပဲရက်မှာထပ်တွေ့ကြမလဲဆိုတော့အတိအကျမပြောရသေးဘူးခင်ဗျ
ပြီးခဲ့တဲ့စက်တင်ဘာလ3ရက်နေ့ကရှမ်းပြည်နယ်မောက်မယ်နယ်မြေပိုင်ဆိုင်မှုအရေးနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အချင်းချင်းပထမဆုံးတိုက်ပွဲဖြစ်တဲ့အထိစစ်ရေးတင်းမာမှုတွေဖြစ်နေတဲ့အနေအထားပါအခုလက်ရှိနယ်မြေတွေကစစ်ရေးပဋိပက္ခပြည်လဲရေးနှစ်ဖက်ခေါင်းဆောင်တွေကစက်တင်ဘာလ17ရက်နေ့မှာတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပြီးတော့အခုလက်ရှိဆောင်ရွက်နေတဲ့အခြေအနေပေါ်မှာ PLLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကလည်းအခုလိုပြောပြပါဗျာ
စက်တင်ဘာ3ရက်နေ့တိုက်ပွဲနဲ့ပတ်သက်ပြီးတော့မှ စတိမဆက်တည်းနေမှာလွယ်တန်းလန်းကိုကျွန်တော်ကိုယ်တိုင်သွားပြီးတော့သဆွနေခဲ့ပါတယ်။အဲဒီကာလမှာတော့ဒီနှစ်ဖက်နောက်ပြထိတွေ့တိုက်ခိုက်မှုတွေမဖြစ်အောင်အောက်ခြေတွေကိုတင်းတင်းကြပ်ကြပ်ကျွန်တော်တို့စက်မှတ်ကြဖို့ဆီပြီးတော့မှနှောက်အားဖြင့်သဘောတူညီမှုရပါတယ်။နောက်ဖြစ်တဲ့ကြံစည်တွေလည်းကျွန်တော်တို့ဆက်လက်ပြီးတော့ငင်းငယ်တဲ့အနေနဲ့ဆွေးနွေးဖြည့်ရှင်းကြဖို့ဆိုတော့နှစ်ဖက်သဘောထားကိုကျွန်တော်တို့ဒါသဘောတူညီရရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်မို့ဒီနေ့ဖြစ်ရဖြစ်စဉ်တွေကတော့ဘယ်လိုကြောက်ဝဲဖြစ်ဖြစ်ကျွန်တော်ဒီအပေါ်မှာတော့တော်တော်ကိုစိတ်မကောင်းဖြစ်ရပါဘူး။
ပဝုတက်နဲ့ရှမ်းတောင်ပိုင်းတက်ကြအခုလက်ရှိအငင်းပွားနေတဲ့မောက်မယ်မြို့နယ်ဂရုဒီဒေသဟာအရင်တုန်းကတော့ပဝုနီလို့ခေါ်တဲ့ရှမ်းပြည်လူမျိုးပေါင်းစုံလူမျိုးရေးအဖွဲ့ရလလဖရဲ့လှုပ်ရှားနေမြေဖြစ်ပါတယ်။ရလလဖအဖွဲ့ဟာ1994ခုနှစ်မှာအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့ပြီးတော့2008ခုနှစ်မှာအဖွဲ့ရင်းအကွဲပြဲတွေဖြစ်ခဲ့ပြီးတဲ့နောက် RCSS SSC တောင်ပိုင်းကအဲ့ဒီမောက်မယ်ဒေသကိုသူတို့ရဲ့ထိန်းချုပ်နေမြေအဖြစ်စိုးမိုးခဲ့တာဖြစ်ပါတယ်။နေမြေပိုင်ဆိုင်မှုအခြေတင်ဖြစ်နေစေရှမ်းပြည်နယ်မောက်မယ်မြို့နယ်ကဂရုဒီဒေသကိုအစိုးရကနဲ့သူတို့နဲ့အပြစ်ခတ်ရက်ဆဲလိုက်တဲ့ပအိုးမျိုးသားလူမျိုးရဲ့အဖွဲ့ချုပ် PLL ကိုအခြေစိုက်ဖို့တတ်မှတ်ပေးလိုက်ပြီးတော့ PLL ကလည်းအင်အားစီမံကိန်းနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအဲ့ဒီဒေသမှာဆောင်ရွက်နေတာဖြစ်ပါတယ်။အဲ့ဒီနယ်မြေကိုရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့ဘက်ကလည်းသူတို့ရဲ့ထိန်းချုပ်နယ်မြေဖြစ်တဲ့ဆိုပြီးတော့ PLL ကိုဆုတ်ခွာပေးဖို့တတိပေးပြောဆိုရာကနေတိုက်ပွဲတွေဖြစ်တဲ့အထိစီးရဲတင်းမာမှုတွေဖြစ်နေတာဖြစ်ပါတယ်ရှင်။
မဆုမွန်ပြောပြခဲ့တာပါတနင်္လာနေ့ညပိုင်းအတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ကြီးလောက်ပါပဲရှင်ခုကတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုပြောပြပေးချင်ပါတယ်အမေရိကန်မှာအီဘိုလာရောဂါလူမှုအကြအကြီးအကျယ်ပြန့်ပွားဖို့အန္တရာယ်မရှိသေးဘူးလို့ယုံကြည်တဲ့အကြောင်း CDC လို့ခေါ်တဲ့ကူးစက်ရောဂါပြန့်ပွားမှုထိန်းချုပ်ရေးဌာနအကြီးအကဲတယောက်ကပြောပါတယ်ဒါပေမဲ့လည်းမူရင်းရောဂါပြန့်ပွားနေတဲ့အာဖရိကတိုက်မှာရောဂါထိန်းချုပ်နိုင်ရေးဟာတစ်ကမ္ဘာလုံးအတွက်အရေးကြီးတယ်လို့ဆိုပါတယ် VOA သတင်းထောက် Michael Vomin ရဲ့သတင်းလွှာကိုဦးတန်းလွင်ထွန်းကပြောပြပေးပါမယ်ရှင
်လောလောဆယ်မှာတော့အမေရိကန်မှာအီဘိုလာရောဂါဖြစ်ပွားသူတယောက်ပဲရှိပါသေးတယ်လိုင်ဘီးရီးယားနိုင်ငံကနေတက္ကဆက်ပြည်နယ်ကိုအလဲရောက်လာတဲ့သူပါလောလောဆယ်ဒါလက်စ်မြို့ဆေးရုံမှာအသေးအတန်စိုးရိမ်နေရတဲ့အနေအထားမှာရှိနေပါတယ်သူရဲ့ယောဂါတွေ့ရှိမှုကြောင့်လူမှုအကြစိုးရိမ်မှုတွေပေါ်နေခဲ့ရပြီးမကြသေးခင်ကပဲအာဖရိကတိုက်ကလာတဲ့လေရင်တစ်စေးပေါ်မှာပါလာတဲ့နောက်ထပ်လူတဦးဖျားနာနေတယ်ဆိုတဲ့သတင်းနဲ့ကျန်းမာရေးထိန်းချုပ်မှုအဖွဲ့တွေအရေးပေါ်လေစိတ်ကိုစေလို့ရတဲ့အထိအထိတ်တလန့်မှုတွေဖြစ်ခဲ့ရပါတယ
် Our top priority
အဘယ်ဖြစ်ပြောအမေရိကန်နိုင်ငံသားတွေကျန်းမာရေးလုံခြုံမှုအတွက်အဓိကဖြစ်တယ်လို့ CDC လို့ခေါ်တဲ့ကူးစက်ယောဂါပြန့်ပွားမှုထိန်းချုပ်ရေးဗဟိုအဖွဲ့ရဲ့ညွှန်ကြားရေးမှူးတွန်ဖရိုက်ဒန်က ABC သတင်းဌာနမှပြောပါတယ်ဒါပေမဲ့လူမှုအကြမ်းမှာတိတ်ပြီးထိတ်လန့်နေလို့တော့မလို့
Quite confident we will not have a widespread outbreak we will
American မှာယောဂအကြီးအကျယ်ပြန့်နှံ့လာဖို့မရှိသေးဘူးလို့ကျွန်တော်ယုံကြည်ပါတယ်ဒီမှာကယောဂကိုထိန်းချုပ်နိုင်တဲ့ဆေးရုံတွေနဲ့လူမှုကျန်းမာရေးစနစ်တွေရှိပါတယ်ဒီတော့ယောဂလက္ခဏာပြတာနဲ့ဒီလူတွေကိုတီးတန့်ခွဲခြားထားပြီးတားဆီးနိုင်မှာဖြစ်ပါတယ
်ဒါပေမဲ့လည်းယောဂကိုတကယ်ပြန့်ပွားနေတဲ့နေရာတွေမှာတားဆီးနိုင်ဖို့လည်းလိုပါတယ
်ဒီအာဖရိကသုံးနိုင်ငံမှာယောဂပြန့်ပွားမှုအချိန်ပိုကြာလာတာနဲ့အမျှအိန္ဒိယနိုင်ငံတွေမှာပါကူးစက်မှုပိုလာနိုင်ပါတယ်ဒါကြောင့်ဒီယောဂဖြစ်ပွားမှုကိုမူရင်းအာဖရိကနိုင်ငံတွေမှာမထိန်းသိမ်းနိုင်တဲ့၍ဒီအမေရိကမှာလည်းယောဂရောက်မလာနိုင်ဘူးဆိုတာယတိပြတ်မပြောနိုင်သေးပါဘူ
းအနောက်အာဖရိကမှာမကြသေးခင်လပိုင်းအတွင်းမှာပဲအီဘိုလာယောဂကြောင့်သေဆုံးသူ3000ကျော်ရှိသွားပါပြီဒီအခြေအနေကိုကူညီထိန်းသိမ်းပေးဖို့အတွက်အမေရိကန်ပြည်ထောင်စုကစစ်တပ်ရောအရတားဆေးဝင်တန်းတွေကိုပါဆေးလွတ်ပေးထားပါတယ်လက်ရှိအခြေအနေအရကတော့အမေရိကန်မှာရှိတဲ့အာဖရိကနယ်ပယ်တချို့အနေနဲ့အီဘိုလာရောဂါသတင်းကြောင့်သူတို့အပေါ်ခွဲခြားဆက်ဆံခံရတာဖြစ်တယ်ဗျာ
။တားရောက်မဲ့အာဖရိကကလာတဲ့သူတိုင်းမှာအီဘိုလာရောဂါရှိတယ်လို့ထင်စရာမဟုတ်ပါဘူးခင်ဗျာ
။အီဘိုလာရောဂါဟာရောဂါဖြစ်တဲ့သူဒါမှမဟုတ်ရောဂါကြောင့်သေဆုံးသူရဲ့ကိုယ်ခန္ဓာကအရည်တွေသွေးတွေကနေတဆင့်ထိတွေ့ကူးစက်တတ်တဲ့ရောဂါဖြစ်ပါတယ်။ဒီလိုထိတွေ့မှုဖြစ်ပြီးရင်နှစ်ရက်ကနေ21ရက်အတွင်းဖျားနာအော့အန်ခြင်းစတဲ့ရောဂါလက္ခဏာတွေဖြစ်ပေါ်လာတတ်ပါတယ်။
ဥတန်းလွင်ထွန်းပြောပြပေးခဲ့တာပါရှင်။သောရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ TV နဲ့ Radio ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အချက်ပေးကြဖို့ဖိတ်ခေါ်ပါရစေ။ဝေဖန်အချက်ပေးလို့ချင်းလိုရင်ပဲဖြစ်ဖြစ်တည်တချင်းလက်ဆောင်တောင်းလို့ရင်ပဲဖြစ်ဖြစ်ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ကြပါရစေရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညချမ်းမှာတော်ရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလှိုင်းဒိုမီတာ25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးစီစဉ်ကိုအရင်ဆုံးနားဆင်ကြရပါမယ်ဒီနောက်မှာတော့ဘလော့ဂါရီပြောသမျှတက်တန့်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာစီစဉ်မှာဆိုရင်တော့
အဲ့ဥပဒေစိုးမိုးရေးအတွက်ဆိုရင်တော့ကျွန်တော်ဒီအဓိကယုံကြည်တဲ့အခါမှာဒီဖွဲ့စည်းပုံအခြေခံဥပဒေကဒီဒီမိုကရေစီနဲ့ညီတဲ့
သူယုံကြည်ရအစီအစဉ်မှာနားဆင်ကြရအောင်ပါရှင်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးခန္ဓာကိုအရင်ဆုံးထုတ်လွှင့်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံတည်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုဘဏ်6ခုကိုနှစ်ပေါင်း50ကျော်အတွင်းပထမဆုံးအချိန်ဖြစ်အာဏာပိုင်တွေကလုတ်ကင်ခွင့်ပေးလိုက်ပါပြီဦးသိန်းစင်အစိုးရအနေနဲ့ဗဟိုဘဏ်ကိုတီးခြားလွတ်လပ်မှုပေးတာပါဝင်စီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်လာခဲ့ပြီးတဲ့နောက်တစ်ဆင့်တိုးတက်လာတဲ့ခြေလှမ်းတစ်ရပ်လို့ပြောရမှာပါဒီခြေလှမ်းပေါ်ကနေဖြစ်လာနိုင်တဲ့အကျိုးအမြတ်ထိခိုက်နိုင်ခြေစသဖြင့်ဘိုးဘန်းရဲ့ဒါရိုက်တာအဖွဲ့ဝင်ဦးကျော်မင်းထွန်းကိုဆက်သွယ်မေးမြန်းထားပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာကိုသားညွန့်ဦးကတင်ဆက်ပေးမှာပါရှင်
ရရှိမြတ်မြတ်တရုတ်ဂျပန်ဩစတြေးလျမလေးရှားထိုင်းစင်ကာပူကနိုင်ငံခြားဗန်6ခုဟာမြန်မာနိုင်ငံတွင်းမှာယင်းနှီးမြှုပ်နှံလုပ်ကိုင်ခွင့်ရသွားပြီဖြစ်ပါတယ်ဒီဗန်တွေမှာမြန်မာတွေအနေနဲ့ကပုံမှန်ဗန်တွေလိုမျိုးလူတူချင်းဗန်အကောင့်ဖွင့်ခွင့်တော့ရမှာမဟုတ်သေးပါဘူးဒါပေမဲ့ဒီဗန်တွေအနေနဲ့မြန်မာနိုင်ငံထဲမှာယင်းနှီးမြှုပ်နှံကြမဲ့နိုင်ငံခြားလုပ်ငန်းတွေကိုငွေချေငှားခွင့်ရမှာဖြစ်တယ်လို့မြန်မာလုပ်ငန်းတွေကိုငွေချေငှားနိုင်ဖို့လဲမြန်မာဗန်တွေနဲ့ပူးပေါင်းဆောင်ခွင့်ရမှာဖြစ်ပါတယ်အခုလိုဒီနိုင်ငံခြားဗန်တွေကိုမြန်မာနိုင်ငံတွင်းလာရောက်ယင်းနှီးမြှုပ်နှံလုပ်ကိုင်ခွင့်ပေးခြင်းအဖြစ်အကျိုးအမြတ်ထိခိုက်နိုင်ခြင်းစသဖြင့်ဘလို့ရှိနိုင်မလဲဆိုတာကိုဗဟိုဗန်ဒါရိုက်တာဖွဲ့ဝင်တူလည်းဖြစ်စီးပွားရေးတက္ကသိုလ်ငင်းစားဒုတိယပါမခချုပ်လည်းဖြစ်တဲ့ဦးကျော်မင်းထွန်းရဲ့အမြင်ကိုမေးမြန်းထားပါရစေ။တစ်ချက်ကတ
ော့ဗျာနိုင်ငံခြားဗန်တွေဝင်လာရင်သူနိုင်ငံခြားလုပ်ငန်းတွေဝင်တယ်လို့ပဲ FDI ဝင်တယ်လို့ပဲသူတို့ကလည်းအရင်းကြီးလဲရမယ်နည်းပညာလဲရမယ်ဒါတူရီရတယ်လေ
။ဟုတ်က
ဲ့။နောက်ကသူတို့ရဲ့ဒီ management practice ပေါ့ပုံပုံရိုင်းမျိုးကြီးရမယ်ဆိုတော့ကျွန်တော်ကတော့ဟိုအကျိုးများရဲ့ရှိမယ်လို့မြင်တာပေါ့နော
်ဟုတ်ကဲ့နောက်တစ်ချက်ကတော့ဗဟိုဘဏ်နဲ့ပတ်သက်လို့လက်ရှိကတော့မြန်မာနိုင်ငံမှာတည်ကြလွတ်လပ်ခွင့်တော့ရှိပြီပေါ့နော်လက်ရှိဗဟိုဘဏ်ရဲ့စီးမင်းစည်းကမ်းတွေအရာရောဒီနိုင်ငံခြားဗန်တွေအနေနဲ့သူတို့ရဲ့လုတ်ခွင့်ကင်ခွင့်ဘယ်လောက်ထိဟိုကြည်ကြည်ပြန့်ပြန့်လွတ်လပ်လဲလုံနိုင်ခွင့်အခြေအနေရှိမလဲခင်ဗျတခြားနိုင်ငံတွေနဲ့ရှိပေါ့
သူတို့ကတော့ဟိုပေါ့အခုသူတို့ corporate banking ပေါ့နော်ကိုယ်စိတ် banking ပေါ့အဲ့ဒါသူတို့လုတ်ခွင့်ပြီးနောက်တစ်ခါသူတို့ဗဟိုဘဏ်ဘက်ကလည်းပဲအဲ့ဒီဗန်နေဘိုးဗန်နိုင်ငံခြားဗန်နေဝင်လာတဲ့အတွက်ကြောင့်ကျွန်တော်ရေဂူလေးရှင်းပေါ့အဲ့ဒီရေဂူလေးရှင်းနေလေအခုဟိုရှိပါတယ်ဒီကဲပေါ့နော်ဘယ်နိုင်ငံမှာဖြစ်ဖြစ်ဒီဗန်ဒင်းဟိုအားတော့ business ကတော့တခြားလုပ်ငန်းနဲ့မတူတာရေဂူလေးချက်တော့လိုရတာပေါ့လေအဲ့တော့ရေဂူလေးရှင်းရတော့ဘိုးဟာတော့ရေဂူလေးရှင်းလုပ်မှာပေါ့အဲ့တော့လုပ်ပိုင်နေရတော့ normal practice ပါပဲတခြားနိုင်ငံမှာလုပ်တယ်လို့ကျွန်တော်ပြောလို့ရမယ်
ကုလိုနိုင်ငံခြားဗန်တွေလုတ်ကင်ခွင့်ပေးလိုက်တဲ့ခါမှာပြည်တွင်းမှာရှိတဲ့ဒီ local ဗန်တွေပေါ့ပြည်တွင်းကပဲစီးပွားရေးသမားတွေလုပ်နေတဲ့ဗန်တွေမှာသွားထိခိုက်နိုင်လားသူတို့ဘက်ကစိုးရိမ်မှုတွေရှိနိုင်ပါလား
ဆိုတော့ပြည်တွင်းကလုပ်ငန်းတွေပြည်တွင်းကဗန်တွေပေါ်မှာ local business တွေပေါ်မှာတော့သူတို့ကတိုင်းရုပ်ကြီးတော့ဟိုထိခိုက်သွားလောက်အောင်လဲကျွန်တော်တော့မထိခိုက်တော့ဘူးလို့ထင်တာပဲလေဒီခုပဲရှိတာပေါ့ကျွန်တော်တို့ကဒီ inefficient ပေါ့လေစားစောက်ရင်မပြေရတဲ့ဗန်တွေဘာတွေကတော့သူတို့တစ်ခုခုပေါ့ကိုလုတ်ကြမှာပေါ့နော်ပေါင်းကြမလားတို့သူတို့ကပြင်းရမှာပေါ့အရင်လိုတော့အရေးအောက်မှာနေရတဲ့တဲ့ကြောင့်ကျွန်တော်တို့ကနေမစနေမသေးနဲ့အဲ့လိုမျိုးတော့မဟုတ်တော့ဘူးအခုကတော့ competition ပေါ့နော်ပြင်းရမှာပေါ့တို့ကလည်းစောင့်ရင်ဆက်ဆောင်ရင်ပြည်နိုင်တယ်များပြည်အောင်လုပ်ရမှာလေအဲ့တော့ဟိုခဏတော့ကျွန်တော်ကပြောမှာခဏတော့တို့ကဒီ practice ကိုမရသေးတဲ့ကြောင့်တို့အနေနဲ့နည်းနည်းလေးအခုလည်းပြင်နေကြပါပြီဝင်လာရင်အဲ့တော့ပြန်နိုင်ဖို့တွေ့မှာသူတို့ product တွေလည်း new product တွေကိုစဉ်းစားနေပြီအခုမှဟိုကဒီလေလေးလေးစနေကြတယ်ဟုတ
်က
ဲ့ဒီဆိုတာကလည်းအဲ့ဒီ pressure မရှိဘူးလေဟောမရှိဘူးဒီကျွန်တော်တို့ဘိုးဘာနေရတဲ့ regulation ကတော့ဒီကိုဒီ local bank တွေပေါ့နော်အဓိကတော့ဘဏ်စင်းတွေဟို တို့ပြောသိစီနေရတော့ဟုတ်တယ်လေဒီလုံးတော်ကြီးဟောတစ်ဖက်ကောင်းပြီးတော့ထိကြိုက်သွားအောင်လေကျွန်တော်တို့ကဟိုလွတ်မထားဘူးဆိုတော့ဘူးရှင်ရှိတာဟုတ်ရက်ကညံ့နေတူတော့ညံ့နေလျောက်ပွားမှာပဲပေါ့တော်တဲ့လူကတော့စမ်းဆောင်ကြီးတဲ့ကံကတော့ကျွန်တော်ခင်ပါတယ်တက်သွားမှာပဲဒီလိုလုပ်ငန်းတွေအတိုင်းမှာတော့ကျွန်တော်ဆိုရင်ကောင်းကျိုးဝေးရှိတာဒီလိုလုပ်ငန်းတွေကဒါအခုစကားကြီးမှာနည်းနည်းလေးကန့်သက်ချက်ရှိနေတယ်။နောက်ကျရင်စီးပွားရေးလုပ်ငန်းတွေလည်းဒီသူတို့ဟိုလူတွေရဲ့ရင်းနှီးမှုပါလို့ဆိုတာလေဒီနိုင်ငံခြားပန်တွေဝင်လာရင်ရှားနိုင်တာပေါ့အများကြီးပဲ
။သူတို့ကဒီနိုင်ငံခြားပန်တွေဝင်လာလို့ရှိရင်သူတို့ကအရင်နှီးလဲပါလာမယ်တစ်ဖက်ကနှီးပညာလဲပါလာမယ်ဒီကိစ္စတွေကဟိုဘ ਹੁ ဘန်ကဘယ်လောက်ထိထိန်းချုပ်နိုင်မလဲအကယ်မထိန်းချုပ်နိုင်ရင်မြန်မာစီးပွားရေးကိုပါသွားပြီးတော့ဟိုလွှမ်းသွားတာမျိုးပဲဖြစ်နိုင်ပါလား
။ဟုတ်ကဲ့သူတို့ကနိုင်ငံရဲ့စီးပွားရေးတော့မလွှမ်းနိုင်ငံစီးပွားရေးကတော့ဟိုတက်မှာပဲတို့လည်းခုနပြောလို့ပေါ့ကိုအမျိုးသားပေါ့နော်နိုင်ငံဒီ local ဟိုဟာဒီပုံမှာတော့နည်းနည်းလေးရင်းလို့ဟိုလို့ရလို့မရတဲ့သဘောပဲရှိနေနိုင်ငံတစ်ခုရဲ့စီးပွားရေးကတော့တို့ပါဝင်လာတဲ့အကြောင်းတော့ကျသွားစရာတော့မရှိဘူးတစ်ချက်ကိုပဲရှိပါတယ
်ခုမြန်မာနိုင်ငံကစီးပွားရေးပြည်ပြင်ပြောင်းလဲမှုလုပ်တဲ့အရှင်ဟုံတော့တွားနေတာတိတ်တော့မကြသေးပါဘူးဒါမဲ့ဘိုင်းလုပ်ငန်းမှာလည်းအားနည်းချက်တွေရှိကောင်းရှိနိုင်ပါတယ်အဲ့တော့လက်ရှိဒီနိုင်ငံခြားပန်တွေဝင်လာတဲ့အခါမှာဘ ഹു ပန်တွေနဲ့လှုပ်တဲ့အကြံဉာဏ်နောက်ဘန်တွေအနေနဲ့ဘလူးလှုပ်တဲ့ဆိုတဲ့စဉ်းစားချက်ဘာတွေလိုအပ်ချက်ရှိပါလဲခင်ဗျာ
ကျွန်တော်တို့ကဟိုဝင်လာတဲ့အခါမှာခုနကကျွန်တော်ပြောလို့ပေါ့ထင်းကြောင်းပြရမှာပေါ့လေဒီရင်းကဘန်တွေကိုတစ်ဖက်ဆောင်နေပြီကနေအားကြီးနဲ့ဝင်လာတာကြီးကိုကျွန်တော်တို့ကဟိုဘာမှမထိန်းချောင်းမဲထားလိုက်ရင်ကိုကဒီရင်းဘန်တွေဟိုပြတ်သွားမယ်ဆိုရင်ဒါဒီရင်းဘန်တစ်ခုကပြတ်သွားမယ်ဆိုရင်လည်းတကယ်ဆိုရင်ဟိုဘန်လုံးကတခြားစီးပွားရေးလုပ်ငန်းနဲ့မတူတာကဒီလိုမျိုးကြည့်ကြတာရင်ကျွန်တော်တို့ banking sector ရဲ့ဖွံ့ဖြိုးမှုကသွားကြည့်ရတယ်။အဲ့တော့ဘူမာနီနီကလည်းတာဝန်ကြီးပါတယ်။တစ်ခါကဒီလိုမှန်နေရလည်းပဲဖြစ်ဖြစ်ခြားခြားကိုသူတို့ရဲ့စွမ်းဆောင်ရည်ကိုမြင့်လို့လိုလာပြီ။နိုင်ငံပန်နေရလည်းပဲသူတို့အကျိုးအတွက်လုပ်တယ်ဆိုပေမဲ့လည်းပဲကျွန်တော်တို့ကခုခေတ်စကားနဲ့ပြောရင်လေသူတို့အကျိုးလည်းရှိတာပဲကိုယ်လည်းအကျိုးရှိမှာပဲ။အဲ့တော့နိုင်ငံနီးရတော့နိုင်ငံစီးပွားရေးနေနေရတယ်ကျွန်တော်ထင်တယ်လေ။ဟိုတက်လာမှုပဲရှိပါတယ်။ကြောက်ဖို့တော့မရှိဘူး။အဲ့ဒီဒီလိုပန်နေလည်းကြည့်တိုင်းရှိတယ်ဒါမဲ့အဲ့ဒါလေသူတို့ဝါးဝါးကြီးရောခုနပြည့်စည်သွားလာအောင်ကြည့်ကြိုက်သွားလို့တော့လည်းမဖြစ်ဘူးပေါ့ခုနပြောလို့ကာယကံရှင်ပန်လို့ဘူပန်ကကြည့်ကြမှုရောအရေးကြီးတယ်လို့ထင်တာပဲ
ဘူပန်ဒါရိုက်တာဖွဲ့ဝင်ဦးကျော်မင်းထွန်းဖြစ်ပါတယ်အခုလိုဒီအပတ်စဉ်စီးပွားရေးအစီအစဉ်ကိုကျွန်တော်ဒီရေဒီယိုမှာလာမကပဲနဲ့ View မြန်မာပိုင်းရဲ့ website မှာလည်းပြန်လည်နားဆင်လို့ရပါတယ် View မြန်မာပိုင်းရဲ့ website လိပ်စာကတော့ www.voanews.com/burmese ဖြစ်ပါတယ်ခင်ဗျာကျွန်တော်တားညို့ဦးပါ
ကိုတာညောဦးစီစဉ်တင်ဆက်တဲ့အဖတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်။မနေ့ပြန်အင်္ဂါနေ့ည9:00နာရီထက်ရိုက်လေးလိုက်အစီအစဉ်မှာဘယ်အကြောင်းအရာဆွေးနွေးကြမလဲဆိုတာကိုလည်းသောရရှင်တို့ကိုအသိပေးခြင်းပါတယ
်။သောရရှင်များရှင်ထိုင်းနိုင်ငံတောင်ပိုင်းမှာပြည်ထိုင်နိုင်ငံသားကဘာလက်ခီးသွားနှစ်ဦးအသက်ခံရမှုနဲ့ပတ်သက်ပြီးတော့တန်တရာရှိသူမြန်မာနိုင်ငံသား3ဦးကိုဖမ်းဆီးထားပြီးနှစ်ဦးကဝန်ခံတယ်လို့ထိုင်းအရာရှိတွေကပြောဆိုကြသလိုအခင်းဖြစ်ပွားတဲ့နေရာမှာရှိနေကြတဲ့မြန်မာအလုပ်သမားတွေနဲ့အလုပ်သမားရေးဆောင်ရွက်သူတွေကတော့တမင်အကွက်ဆင်ဖန်စီခြင်းဖြစ်တယ်လို့ပြောဆိုနေပါဗျ။သောရရှင်တွေကရောဒီအမှုအပေါ်ဘယ်လိုမြင်ကြပါသလဲ။ထိုင်းရဲ့တပ်ဖွဲ့တရခတ်မိတယ်လို့ပြောလို့ရအောင်မြန်မာအလုပ်သမားတွေကိုအကွက်ဆင်ဖန်တာလား။ဒါမှမဟုတ် DNA တပ်တွေအထောက်ထားအပါဝင်တခြားခိုင်လုံတဲ့မှုခင်းဆိုင်ရာတပ်တွေအထောက်ထားတွေကြောင့်ဖန်စီတာပါလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောဒရှင်နေအနေနဲ့ကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်ပြီး First နံပါတ်ကတော့ 1-239-382-999 ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလို့တဲ့အကြောင်းအရာတွေကို MP3 ဖိုင်နဲ့ဖြစ်စေ၊ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရပါတယ်။အားလုံးကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင
်။မနေ့ပြန်အင်ကာနီညာ9နာရီတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုသောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မဆုမြတ်မောင်ကအစီအစဉ်တင်ဆက်တာဖြစ်ပါတယ်။
ကိုသားညုံရဲ့ Facebook နဲ့စမ်းကျင်ဘက်လူမှုကွန်ရက်တစ်ခုပေါ်နေပြီနော်။
member ဝင်ကျင်လို့ခွင့်တောင်းတဲ့သူဟာတနာရီ3000ကျော်တောင်ရှိတယ်ဆိုပဲ
ကြောင်ကြောင်လေးမထည့်ဘူးဆိုရဲလူမှုကွန်ရက်အတွက်ကိုပြောရလားဗျဒီဆောင်းမော်ရီတဲမှာတော့အတော်လေးရေးနေကြတာတော့တွေ့ရလी
ဟုတ်တယ် ELLO ဆိုရဲ LO လူမှုကွန်ရက်အတွက်လေကြောင်ကြာရီလုံးဝကင်းရှင်းစေရပါမယ်လို့အာမခံထားတဲ့လူမှုကွန်ရက်အတွက်ဆိုတော့ Facebook ပေါ်မှာဒီကြောင်ကြာရီများများလာလို့စိတ်အနှောက်အယှက်ဖြစ်ရတဲ့သူတွေအတွက်တော့အကြိုက်ပေါ့
ဒါနဲ့ LO ကဒီလူတိုင်းဝင်လို့ရလားဗျတယောက်ယောက်ကကိုယ့်ကိုဖိတ်တော့မှကိုကအကောင့်ကို register လုပ်လို့ရမှာမဟုတ်လားဗျ
လောလောဆယ် LO ရဲ့ member တယောက်ယောက်ကသူတို့လူမှုကွန်ရက်ထဲကိုဝင်ဖို့ဖိတ်တော့မှကိုက member လောက်ခွင့်ရှိပါတယ် LO လူမှုကွန်ရက်ကိုစလုပ်တဲ့သူတွေရဲ့ရည်ရွယ်ချက်ကကိုနဲ့တကယ်ကိုရင်းနှီးတဲ့မိတ်ဆွေတွေတငယ်ချင်းတွေနဲ့ပဲချိတ်ဆက်ဆက်သွယ်ဖို့ပါတယ် LO website ကိုတည်ထောင်တဲ့သူတယောက်ကလည်းဒီဒီဇိုင်းပညာရှင် Paul Bennett ဆိုတဲ့သူသူကစပိန်ကုမ္ပဏီတစ်ခုလည်းပိုင်နေသူကုမ္ပဏီကစပိန်တွေဝယ်လို့ရှိရင်ဒီဇိုင်းအလှဆင်မှာလို့ရတာမျိုးနောက်ပြီးတော့ Kid Robot ဆိုတဲ့အယုတ်ဆိုင်တစ်ခုလည်းသူပဲတည်ထောင်ထားတာဒီအမှုပညာကိုအသားပေးတဲ့အယုတ်တွေရောင်းတဲ့ဆိုင်မျိုးပေါ့အဲ့ဒါသူ့ရဲ့ဒီဇိုင်းပညာရှင်မိတ်ဆွေတွေကြားမှာပဲဒီချိတ်ဆက်ဆက်သွယ်လို့ရတဲ့လူမှုကွန်ရက်လုပ်မယ်ဆိုပြီးတော့ LO ကိုဆက်လုပ်ခဲ့တာပဲ
LO ကို Facebook ဆက်ကျင်တဲ့လူမှုကွန်ရက်ဆိုပြီးတော့ရေးနေကြတာကရောသူတို့ကတကယ်ပဲ Facebook ကိုအပြိုင်လုပ်နေတာလားဗ
ျ Bloomberg ရဲ့ဤပညာကဏ္ဍဆောင်းပါးတစ်ခုမှာ Paul Barnett ပြောတာကိုကိုကရေးထားတဲ့အတိုင်းဆိုရင်တော့သူတို့ရဲ့ရည်ရွယ်ချက်ကဒီကဘာကျော်ဖို့မဟုတ်ဘူး Facebook ကိုဆက်ကျင်ဖို့လည်းမဟုတ်ပါဘူးတဲ့နောက် LO ကို Facebook နဲ့ပြန်ဆိုင်ရမယ့်လူမှုကွန်ရက်တစ်ခုလို့လည်းသဘောမထားပါဘူးလို့ပြောပါတယ်ဒီမိတ်ဆွေတွေကွန်ရက်ဖြန့်ကြတဲ့သူတွေကြားမှာပဲရိုးရိုးရှင်းရှင်းနဲ့လွယ်လွယ်ကူကူသုံးနိုင်ကြဖို့ပါပဲလို့ပြောထားတာပဲ။ဒါပေမဲ့သူပြောသလိုပဲဒီ member လုတ်ချင်လို့ခွင့်တောင်းလာတဲ့သူကတနာယို3000ကျော်ရှိနေတယ်ဆိုတော့ Facebook ကိုပြိုင်မဲ့လူမှုကွန်ရက်အသင်းလို့ ID ဆောင်းပါးရှင်တွေနာမည်တက်ရေးနေကြတာပေါ့
။လောလောဆယ်ဒီကဘာလုံးမှာ Facebook သုံးနေကြတဲ့သူကတန်း1000ကျော်ရှိနေတာဆိုတော့အဲ့ဒါကလောလောဆယ်ပဲပြိုင်နိုင်ဦးမလဲဗျ။အဲ့လိုကိုစားခဲ့တုန်းကလည်းရင်းနှီးတဲ့မိတ်ဆွေ100လောက်ကြားမှာပဲကွန်ရက်ဖြန့်ပြီးတော့ဆက်သွယ်ဖို့စခဲ့တာမဟုတ်လားဗျ။အခုထိလည်းအဆန်းသဘောမျိုးပဲရှိနေသေးတာဆိုတော့သူတို့ website ကအများကြီးလူလာတွေရှိနေသေးတာကိုလည်းဆောင်းမတွေကရေးကြပါတယ်။နောက်တစ်ခုကကြော်ညာတွေမထည့်ပဲနဲ့ဝင်ငွေရအောင်ဘယ်လိုလုပ်မလဲဆိုတာကလည်းမေးကြရှိတယ်လေ
။ဟုတ်ပါတယ်ဒီ Facebook ကတော့ website လက်ပတ်နိုင်မှုအတွက်ကိုဝင်ငွေရှာတဲ့ကြော်ညာတွေများလာလွန်းလို့စိတ်နှောက်ရှက်တောင်ဖြစ်ရတယ်လို့ပြောစရာဖြစ်နေတဲ့အချိန်မှာဒီမတ်တီငွေဒေါ်လာ4,300ခွဲနဲ့အဲ့လိုကရေရှည်ဘယ်လိုမျိုးရပ်တည်မှလဲဆိုတာကိုလည်း IT ဆောင်းမတိုင်းမှာထည့်ပြီးတော့ရေးပါတယ်အဲ့လိုတီထောင်သူတွေအပြောကတော့သူတို့ website ထဲမှာပါတဲ့ feature တွေအတွက်ကိုအဖို့အခတောင်းပြီးတော့ဝင်ငွေရှာမယ်လို့ပြောပါတယ် application တွေကိုရောင်းတဲ့ app store သဘောမျိုး feature တစ်ခုကို $1 $2 နဲ့ရောင်းပြီးတော့ဝင်ငွေရှာမှာပါတဲ
့ August 9ရက်နေ့မှာစတဲ့ဒီ LO လူမှုကွန်ရက်က IT ပညာရှင်တွေနဲ့ IT စိတ်ဝင်စားသူတွေကြားမှာပြောစရာဖြစ်နေတာကတော့ထူးပါတယ်ဒါနဲ့သူကတခြားလူမှုကွန်ရက်တွေနဲ့တော်တော်လေးကြွားရတဲ့လားဗျ
cnet.com မှာရေးထားတဲ့အတိုင်းကတော့တခြားလူမှုကွန်ရက်တွေနဲ့ရှင်ရင်တော်တော်လေးရိုးရှင်းနေ Tumblr နဲ့ Twitter လူမှုကွန်ရက်နှစ်ခုပေါင်းထားတာနဲ့တူတယ်တဲ့ဒီ Tumblr လိုမျိုးဓာတ်ပုံတွေတင်လို့ရတယ်ကိုယ်စိတ်ထဲမှာရှိနေတာကိုရှေးရှေးတိုးတိုးရေးပြလို့ရတယ်နောက် Twitter လိုပဲ member အချင်းချင်းကြားမှာဒီကိုရည်ရွယ်ပြောချင်တဲ့သူတွေကိုဥတီပြောလို့ရပါတယ် Facebook နဲ့ရှင်လို့ရှိရင်ထူတာတစ်ခုကအဲ့လိုမှာဒီ friend နဲ့ noise ဆိုပြီးတော့လူတွေကိုခွဲထားလို့ရပါတယ်အတိတ်ပဲကကိုကသူတို့တင်တဲ့မြ post တွေကိုမြင်ကျင်နေဆိုရင် friend ဆိုပြီးတော့ရွေးထားလိုက်မဟုတ်လို့ရှိရင် noise ဆိုတဲ့စာရင်းထဲမှာထည့်ထားလိုက်နိုင်ပါတယ်အဲ့တော့ကိုရဲ့ news feed စာမျက်နှာမှာ friend လုတ်ထားသူတွေရဲ့ post တွေကိုပဲတည်တည်ချာချာပြပေးပါတယ် noise လို့လုတ်ထားတဲ့နေရာမှာတော့အဲ့ဒီသူတွေတင်ထားတဲ့ post တွေကိုအကြမ်းမြင့်မဲ့မြင်အောင်လုတ်ထားပေးတာပါအ
ဲ့လိုမှမမလို့ရှိရင်ကိုဘသူဘဝဖြစ်တယ်ဆိုတာကိုအတိအကျပြောပြစရာမလိုဘူးဆိုအဲ့ဒီချက်ကိုလည်းအာသာချက်တခုလိုမျိုးဆောင်းမရှင်တွေကပြောကြတယ်ဗျအ
ဲ့ဒါလည်းဟုတ်ပါတယ်အဲ့လိုမှ member လုတ်ဖို့ဖိတ်ခံရပြီဆိုလို့ရှိရင်ဒီ register လုတ်ဖို့ကကိုယ့်ရဲ့ email လိပ်စာတစ်ခုပဲလိုပါတယ် Facebook လိုမျိုးကိုဘယ်သူဘဝဖြစ်တယ်ဆိုတာအမှန်ပြောပြစရာမလိုပါဘူးလိင်တူစုံမဲ့တဲ့နာမည်ကျော်တချို့ Facebook မှာ account ဖွင့်တော့ကဒီနာမည်အမှန်မပေးခဲ့လို့ဆိုပြီးတော့မှ September လာဆန်းပိုင်းတော့ကသူတို့ရဲ့ account တွေကိုပိတ်ပစ်ခဲ့လို့သတင်းတွေကြီးခဲ့သေးတယ်မလားအဲ့လိုကတော့ကိုယ့်ရဲ့ကိုရေးကိုယ်တာကကိုနဲ့ပဲဆိုင်နေအဲ့ဒါသူတို့ဂရုမစိုက်ပါဘူးလို့ပြောထားပါတယ်အဲ့တော့ကိုယ့်ရဲ့နာမည်အမှန်ကိုပေးစရာလည်းမလိုပါဘူးတဲ့
Facebook website ကလည်းအခု7နှစ်ပြည့်သွားပြီဆိုတော့တချို့ကလည်းယူသွားကြပြီလေတခြားအပြောင်းလဲလူမှုကွန်ရက်တွေကိုပြောင်းသုံးကျင်တဲ့သူတွေကလည်းရှိနေကြတော့အဲ့လိုကတော့အခုထက်ပိုပြီးတော့မန်ပါရီများလာအောင်မယ်လို့တချို့ကလည်းတွက်နေကြတာဗ
ျ Guardian သတင်းစာကြီးမှဆောင်းပါးရှင် Ruby J Murray ရေးထားသလိုပေါ့အဲ့လိုက Facebook ရဲ့နေရာမှာအစားထိုးနေရာယူမဲ့လူမှုကွန်ရက်ဟုတ်ချင်မှဟုတ်လာမှဖြစ်ပေမဲ့လို့တော်တော်များများကလည်းဒီ Facebook ကိုဆက်မသုံးကျင်ကြတော့ဘူးတခြားတစ်ခုခုကိုပြောင်းသုံးကျင်နေကြပါပြီတဲ့အဲ့တော့ Facebook တို့ Twitter တို့လိုမျိုးလူတွေကြက်ကြက်ပြန့်ပြန့်သုံးနေကြတဲ့လူမှုကွန်ရက်ကြီးတွေရှိနေတဲ့ကြားကပဲအခုလိုမျိုး LO လူမှုကွန်ရက်အသစ်ပေါ်လာတာကိုလူပြောများနေကြတဲ့ဆိုတဲ့ကတော့အသစ်အစမ်းပေါ်လာတာကိုပြောင်းသုံးကြည့်ကျင်တဲ့သူတွေရှိနေတယ်ဆိုတာကိုကြားရရောက်နေပါတယ်ရှင်
မဆုမြတ်မော်စီစဉ်ပြီးကိုသားညုံဦးကူညီတင်ဆက်ပေးခဲ့တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ဖြစ်ပါရရှင်။အခုကတော့မိုက်အေးတန်တာကျော်စီစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းရောင်သတင်းတော်မှာတော့ရေပေါ် Venice မြို့ကဂလူနီရိုရဲ့မင်္ဂလာပွဲတောင်ကိုရီးယားကဘူဆန်ရုပ်ရှင်ပွဲတော့ဒီလိုမျိုးကမ္ဘာတစ်လွှားကနာမည်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးသွားမှာပါပြီးခဲ့တဲ့သတင်းပတ်တင်းလာနေ့ကတော့ကမ္ဘာမိမ့်မပြိုအများအပြားအသေးခွဲသွားတဲ့နေ့ဖြစ်ပါတယ်ပြိုပြိုအိုအိုအသေးဆွဲတဲ့ဟောလိဝုဒ်မင်းသားဂျော့ချ်ကလူနီလက်ထပ်သွားခဲ့ပါပြီ။ဂျော့ချ်ကလူနီဟာလက်ဗနွန်နယ်ပွားလူအခွင့်အရေးရှိနေ ML Alamudin နဲ့အီတလီနိုင်ငံ Venice မြို့မှာလက်ထပ်ထင်မြင်ခဲ့ပါတယ်။သူမျိုးနွေဘော်က Venice မြို့ရဲ့14ရာစု Carfacetti မြို့တော်ခန်းမကိုဂျော့ချ်ကလူနီနဲ့ ML Alamudin တို့ရောက်လာကြတော့သူမျိုးနဲ့မှာရဲရဲရင်နဲ့ပါပါရာစီဓာတ်ပုံဆရာတွေရဲ့လှေသင်းမောတွေတတိကြီးလိုက်ပါခဲ့ကြပါတယ်။သူတို့ဇုံတွေကပြီးခဲ့တဲ့သတင်းပတ်စနေစက်တင်ဘာလ29ရက်နေ့မှာတော့မိတ်ဆွေပေါင်းစင်နဲ့မိသားစုဝင်တွေကိုတည်တံ့ဖိတ်ကြားပြီးတော့လက်ထက်ထိမ်များခြင်းပါတီလုပ်ခဲ့တာပါသူတို့မျိုးတော်ခမ်းမမှာလက်မှတ်အရေးထိုးတာကတော့10မိနစ်လောက်ပဲကြာပြီးတော့မင်းသားရဲ့မိတ်ဆွေယောမမျိုးတော်ဝင် Walter Valtroni ကသူတို့ကိုလက်ထပ်ပေးခဲ့ပါတယ်အသက်36နှစ်အရွယ်သူတို့သမီးကတော့အဖြူဆွတ်ဆွတ်ပေါင်းပြီးနဲ့ခါပြတ်အင်ကြီးအမဲရောင်ဖဲပြားတက်ထားတဲ့အုတ်ထုပ်အကြီးကြီးကိုဝတ်ထားတာပါအသက်53နှစ်အရွယ်သရိုသားကလူနီကတော့မိခိုးရောင်ဖြော့ဖြော့ကုတ်အင်းကြီးပေါင်းမိနဲ့ဖြစ်ပါတယ်။ရေချောင်းတက္ကစီစပီဘုတ်နဲ့ရောက်လာခဲ့တဲ့ဇုံတွေကအမော်ရီချစ်ချင်းမြစ်တာလို့နာမည်ပေးထားတဲ့အဲဒီစပီဘုတ်နဲ့ပဲပြန်သွားပါတယ်။သူတို့က Grand Canal တူမြောင်းတစ်လျှောက်တခြားသင်္ဘောလေးတွေပေါ်ကဓာတ်ပုံဆရာတွေတံတားတွေပေါ်ကနေသူတို့ကိုစောင့်ကြည့်နေတဲ့ပရိသတ်တွေကိုလက်ပြနှုတ်ဆက်သွားခဲ့သေးတာပါ။အဲ့ဒီသူတို့ရဲ့ခီးတို့လေးကပဲအော်စကာနှစ်ထပ်ကွန်းဆုရှင်ဂျော့ချ်ကလူနီကိုပြုမေတို့စိတ်ကူးရင်အိမ်မက်မင်းသားစီးရင်ကနေထုတ်ပြလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတော်ကြာတုန်းကတော့သူကိုယ်တိုင်ပဲသူဘယ်တော့မှအိမ်အောင်ထပ်ပြုတော့မှာမဟုတ်ဘူးဆိုပြီးတော့မင်းသမီးမီရှယ်ဖိုင်ဖာနဲ့ဒေါ်လာ3000ကျပ်လောင်းခဲ့ဘူးတယ်လို့ဆိုပါတယ်။သူကပထမအိမ်အောင်နဲ့1993မှာကွဲသွားခဲ့တာဖြစ်ပါတယ်။ဂျော့ချ်ကလူနီတို့ဇုံတွေကဒီမင်္ဂလာပွဲအတွက် Venice မှာတောက်ကြနေစက်တင်ဘာ26ရက်နေ့ကရောက်နေတာဖြစ်ပြီးတော့တနင်္လာနေ့လက်မှတ်ရေးထိုးတဲ့နေ့အထိစုစုပေါင်း4ရက်ကြာကာလအတွက်သူတို့သမီးလောင်း MR Alamudin ကဝတ်စုံ12စုံလဲပြီးတော့ဝတ်ဖို့ပြင်ဆင်ထားခဲ့တယ်လို့ပြောနေကြတာပါသူတို့မင်္ဂလာပွဲလာတက်တဲ့ဧည့်သည်တွေအတွက် Speedboat တွေနဲ့မြို့တော်ဝိုင်ဟိုဒီလိုက်ဖို့တော့အဲဒီ Speedboat တွေက ML နဲ့ Joshua ရဲ့နာမည်အတူကောင် AG လို့တက်ထားပါတယ်တော်တော်လေးကိုချစ်တတ်ကြတဲ့ဇုံတွေလို့ပဲတွေးမိပါတယ်နော်အာရှဒေသအတွက်အကြီးအကျယ်ဆုံးရုပ်ရှင်ပွဲတော်ဖြစ်တဲ့19ချိန်မြောက်ဘူဆန်နိုင်ငံတကာရုပ်ရှင်ပွဲတော်ကိုတော့တောင်ကိုရီးယားနိုင်ငံဘူဆန်စစ်ကဲမြို့မှာအော်တိုဘာလ2ရက်နေ့မှာဖွင့်လှစ်တော့အမှုပညာအတိုင်းဝိုင်းနဲ့ပြည့်စက်9000ကျော်တက်ရောက်ခဲ့တာပါရုပ်ရှင်တွေပဲကသူတွေတွေမကပဲနဲ့တခြားအမှုပညာရှင်တွေရုပ်ရှင်ချစ်ပရိသတ်တွေက1996ခုနှစ်ထက်ကစတင်ခဲ့တဲ့ဒီ10ရက်ကြာရုပ်ရှင်ပွဲတော်ဖွင့်ပွဲအခမ်းအနားကိုဘူဆန်ရုပ်ရှင်စင်တာမှာလာပြီးတော့တက်ရောက်ခဲ့ကြတာဖြစ်ပါတယ်ပွဲတော်ဥက္ကဋ္ဌစာပြောင်ဆွန်ကဖွင့်လှစ်ပေးခဲ့ပြီးတော့ဂျပန်မင်းသားဝါဒါနာဘဲကန်နဲ့တောင်ကိုရီးယားမင်းသမီးမွန်ဆိုရီတို့ကအခမ်းအနားမူဖြစ်နဲ့ဆောင်ရွက်ပေးတာပါအရင်နှစ်တွေကနိုင်ငံသားကဆိုရင်တရုတ်မင်းသမီးဂျန်ဝေနဲ့ဟောင်ကောင်မင်းသားအေရွန်ကွတ်တို့ကပဲအခမ်းအနားမှုဖြစ်နေတင်ဆက်ပေးဘူးတာမလို့သူကဒီပွဲတော်မှာအခမ်းအနားမှုလုပ်ရတဲ့တတိယမြောက်နိုင်ငံသားမင်းသားဖြစ်ပါတယ်အခမ်းအနားတက်ရောက်လာတဲ့အမှုပညာရှင်တွေကိုပြည်ရင်းပြပါပြေးတဲ့ကအနည်းရောင်ကော်စောရှောက်လန်းတစ်ချောင်းမှာစောင့်ပြီးတော့အားပေးခဲ့ကြတာပါအခြေအနေကလုံးဝကိုဟိတက်နေတာပါတဲ့မင်းသားမင်းသမီးတွေက TV ထဲမှာတည်းအပြင်မှာပုံမိုက်တယ်လာမီအားအရန်ကန်ကောင်းတယ်လို့ဂျပန်ကရုပ်ရှင်ပရိသတ်မိုတိုယိုရှိယူကာရီကပြောပါတယ်တချို့ကလည်းဒီပွဲအတွက်တက်တက်တခြားမျိုးကနေရောက်လာခဲ့ကြတာပါ
။너무길어서표를못썼어요.그래서너무아쉽지만이거처음보는거라서너무
아참မျိုးကနေပြီးတော့ဒီရုပ်ရှင်ပွဲတော်ကိုရောက်လာတဲ့ကင်ဘွန်ဆွန်ကရုပ်ရှင်လက်မှတ်ရဖို့တန်းကရှည်လွန်းလို့လက်မှတ်မရပေမဲ့လည်းအခုလိုလာပြစ်တာကအစိတ်လှုပ်ရှားစရာအရန်ကောင်းပါတယ်တဲ့။ရုပ်ရှင်ပွဲတော်လာပြစ်တာဒါပထမဦးဆုံးအချိန်မှလို့သူကပြောသွားပါတယ်။ဘူဆန်ရုပ်ရှင်ပွဲတော်ကိုအော်တိုဘာလ17ရက်နေ့အထိကျင်းပမှာဖြစ်ပြီးတော့နိုင်ငံပေါင်း89နိုင်ငံကရုပ်ရှင်ကားပေါင်း315ကားပါဝင်ပြသမှာဖြစ်ပါတယ်ရှင်။နယူးယောက် ဖက်ရှင်သတင်းဘက်ကစပြီးတော့ကမ္ဘာနိုင်ငံတွေမှာဖက်ရှင်သတင်းဘက်တွေစတဲ့အကျင်းပနေတာမှာဒီတစ်ခေါက်တော့မက္ဆီကိုနိုင်ငံမှာဖက်ရှင်သတင်းဘက်အရှိုးဝယ်တွေကျင်းပနေပါပြီ။အော်တိုဘာ၁ရက်နေ့ရရှိုးမှာတော့စပိန်ဒီဇိုင်နာအက်ဒော်ဖော်ဒိုမင်ဂက်စ်ကသူ့ရဲ့ကြပြားဆန်ဆန်စိတ်ကူးအတွေးတွေနဲ့အဝတ်အထည်တွေကိုဖန်တီးပြီးတော့ပြည့်စက်ရှင်းမောက်အရောက်ယူဆောင်လာပေးခဲ့ပါတယ်။သူ့ရဲ့2015နွေဦးနဲ့နွေရာသီဖက်ရှင်ဖန်တီးမှုတွေထဲမှာတော့အဖြူရောင်ဘလော့စ်အင်ကြီးတွေအမဲရောင်စကတ်တွေနဲ့ကပတ်အပြားကြီးတွေကိုအသားပေးသုံးထားတာတွေ့ရပါတယ်။ပန်းမွေလေးတွေဖြန့်ကျဲထားတဲ့ဝတ်စုံကတော့သူ့ရဲ့တခြားလက်ရာတွေနဲ့တမူကွဲနေတာပါ။အမျိုးသားမော်ဒယ်တွေကလည်းတေချာကြကြနနချုပ်လုပ်ထားတဲ့ဆုတ်အယောင်ဖျော့ဖျော့တွေကိုဝတ်ဆင်ပြခဲ့ပါတယ်။ဒီဇိုင်နာဒိုမင်ဂက်စ်က1960ပြည့်လွန်ဘီတယ်ဂီတာအဖွဲ့ခေတ်စားတဲ့ကာလမှာပြင်သစ်နိုင်ငံပါရီမြို့တော်မှာအနုပညာနဲ့ရုပ်ရှင်ဘာသာရပ်ကိုစီးပူးတင်ယူခဲ့သူဖြစ်ပါတယ်။သူက UK နိုင်ငံကိုအလဲသွားပြီးတော့အဲဒီကဆက်မှုလုပ်ငန်းတွေထုံကားတာကိုသဘောကျပြီးတော့အဲဒီအချက်ကသူ့ရဲ့ fashion အဝတ်ထည်ဖန်တီးမှုတွေထဲမှာထည့်ဟပ်စေပြီးတော့သူ့ရဲ့ fashion design တွေကတေချာကြကြနနအခက်ခဲနဲ့နဲ့အောင်ဖန်တီးထားတာတွေ့ရပါတယ်။ Lebanese နယ်ပေါ်နောက် Mexican designer တယောက်ဖြစ်တဲ့ David Solomon ကလည်းအဓိကသူ့ရဲ့ညဝိခါဝင်ရှည်တွေကိုပြသွားခဲ့ပါတယ်။အနီရောင်ရွှေရောင်နဲ့အဖြူရောင်တို့ဖြစ်ပြီးတော့သူတို့နိုင်ငံအတွက်ထူးခြားတဲ့ hippie style မျိုးဖန်တီးပြသွားခဲ့ပါတယ်ရှင
် Hey y'all's friend I gotta tell you something Oh yeah I wanna be a celebrity yeah
ဒီတတိယအောင်တင်းတော်အစီအစဉ်ကို radio မှာအပတ်စဉ်တင်းနလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေတွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yacht. All have my own jet.
မေးသနာချောစီစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလှကိုနားဆင်ခေချာရတာဖြစ်ပါရဲ့ရှင်။အခုကတော့မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်။ဒီသတင်းဖတ်သူယုံကြည်ရအစီအစဉ်မှာတော့ Justice for All ဥပဒေပညာရှင်အဖွဲ့ကိုတီထောင်သူတရားလွတ်တော်ရှေ့နေဦးကျော်မင်းဆန်ရဲ့ယုံကြည်ရကိုနားဆင်ချာရအောင်ပါရှင်။
အဓိကယုံကြည်တဲ့အကြောင်းအရာတော့ဥပမာညာလုံနေတော့ဒီတရားမျှတမှုပေါ့နော်ဒီဥပဒေသမားတရားအနေနဲ့ဒီတရားမျှတမှုအတွက်ဒီတောက်လျှောက်ပေါ့လေဟိုကျွန်တော်ဥပဒေသမားတရားဆက်မဖြစ်ခင်ချင်းရတယ်အစားလုပ်ခဲ့တယ်ပေါ့နော်အဲ့ဒီလိုလုပ်တဲ့အခါမှာအဓိကအခုမြန်မာပြည်မှာဆိုရင်ဒီတရားမျှတမှုနဲ့ဆက်ဆက်ပြီးတော့မှဒီဥပဒေထောက်ကူပြုလုပ်ငန်းတွေကိုလုပ်ဆောင်နေတာရှိတယ်နောက်ပြီးတော့အဲ့ဒီအမှတစ်ဆင့်ဒီတရားမျှတမှုကတစ်ဆင့်ဒီဥပဒေစိုးမိုးရေးဒီမြန်မာပြည်မှာဖြစ်ထွန်းလာဘူးပေါ့လေအဲ့တော့ဥပဒေစိုးမိုးရေးအတွက်ဆိုရင်တော့ကျွန်တော်ဒီအဓိကယုံကြည်တဲ့အခါမှာဒီဖွဲ့စည်းပုံအခြေခံဥပဒေကဒီဒီမိုကရေစီနဲ့ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ဖို့နောက်ပြီးတော့ဒီဥပဒေပြည်အုပ်ချုပ်ရေးတရားစီရင်မှန်တိုင်းတွေကအပြန်အလှန်ထိကျမှုရှိဖို့အထူးသဖြင့်တော့ဒီဟိုဥပဒေမှာတရားနေတရားလွတ်တော်ရှင်နေတရားနေယုံကြည်ရအဲ့တော့ကိုပုံမှုကောင်းမွန်တဲ့ဒီလွတ်လပ်တဲ့ဒီတရားမျှတတဲ့ Independent Judiciary ကိုအဲ့လိုမျိုးတရားစီရင်တခုဖြစ်လာဖို့စူးစမ်းနေကြတဲ့အပိုင်းပေါ့နော်။တော်နိုင်ငံလုံးတိုင်းနိုင်ငံများဆိုရင်လည်းကျွန်တော်တို့ဒီဟိုဥပဒေထောက်ကူပြုလုပ်ငန်းတွေကိုနှိပ်ထွက်ပေါ့လေ။ဒီရှင်းနေရှိရဲ့အဖွဲ့အစည်းတွေအားတွေအားလုံးပေါင်းပြီးတော့မြန်မာဥပဒေထောက်ကူပြုကွန်ရက်ဆိုပြီးတော့ကျွန်တော်ဖွဲ့စည်းပြီးတော့မှတော်နိုင်ငံလုံးတိုင်းတိုင်းနိုင်ငံနဲ့ဒီစင်ရနံပါတ်တဲ့သူတွေကိုဥပဒေထောက်ကူပြုပေးခြင်းအားဖြင့်တရားမျှတမှုပေါ်ဆောင်နေလုပ်ငန်းတွေအဲ့ဒီအမှတစဉ်ဥပဒေစိုးမိုးရေးဒီပုံမှုဖြစ်ထွန်းလာဖို့ပေါ့လေ။အဲ့ဒီဟာတွေတော့ဒါကျွန်တော်တို့ဒီကိုရေယုံကြည်စက်နဲ့ညီလို့ဆောင်တာရှိရောအဲ့လိုလို့ဆောင်တဲ့အခါမှာလည်းဒီခုနဒီဥပဒေစိုးမိုးရေးလုပ်ငန်းဖြစ်ဖို့ခုနဥပဒေထောက်ကူပြီးတဲ့အခါမှာဒီစင်ရနံပါတ်တူတွေနောက်တစ်ချက်ကဒီမှာဆိုရင်နေရာမြေကိစ္စတွေပါတယ်ပေါ့လေအဲ့လိုမျိုးတွေကျွန်တော်တို့ကနေပြီးတော့ဒီဥပဒေကိုတက်တဲ့ညာရဲ့နဲ့ဥပဒေထောက်ကူပြီးလုပ်ငန်းနဲ့လို့ဆောင်ပေးခြင်းအဖြစ်ပုံမကောင်းမွန်တဲ့ဒီမြန်မာပြည်ရဲ့ဒီဥပဒေစိုးမိုးရေးလုပ်ငန်းစဉ်ဖြစ်ဖို့ဒါကျွန်တော်တို့လုပ်တယ်ပေါ့နော်အဲ့တော့အဓိကကျွန်တော်တို့ယုံကြည်တဲ့အချက်ပါဒီဟာကိုအခြေခံပြီးတော့မှတရားမျှတမှုဖြစ်ဖို့ဒီတန်တူညီညွတ်ခွင့်ရည်တွေရဖို့အဲ့တော့ဒီမှာလည်းခုနပြောခဲ့သလိုဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအာမခံချက်တွေရဖို့ပဲနိုင်ငံသားခွင့်ရည်နဲ့ပတ်သက်ပြီးရဖို့ဒါတွေလောက်ဆောင်ရရှိပါတယ်အဓိကကျွန်တော်တို့အာရုံစူးစိုက်ပြီးလုပ်တဲ့အခါမှာကျွန်တော်အနေနဲ့ကျွန်တော် law firm အနေနဲ့လုပ်တာတွေကတော့ဒီအဓိက ဒီပြည်သူ့ရဲ့အသိပညာပေးလုပ်ငန်းလုပ်တာပေါ့လေဒီနိုင်ငံသားခွင့်ရင်းနဲ့ပတ်သက်တာဖွဲ့စည်းပုံအခြေခံဥပဒေပါလေပါလေနိုင်ငံတကာသူ့ခွင့်ရေးကြီးညာစာတမ်းမှာပါလေပါလေအဲ့ဒီချက်တွေအခြေခံပြီးလုပ်တာတွေရှိတယ်နောက်တစ်ခုကလေယာဉ်ကြီးအလုပ်သမားနဲ့ပတ်သက်တာတွေအာရုံစုစုပ်ပြီးလုပ်ဆောင်ရရှိတယ်အဲ့ဒီအမှတစ်ဆင့်ဒီကျွန်တော်တို့ dialogue culture လို့ခေါ်တယ် democratic dialogue culture ပေါ့ဒီ democracy ရင်ကျေးမှုဖွင့်ထိုးလာပြီးတော့မြန်မာပြည်မှာပုံမအေးချမ်းတဲ့ခုနဒီပြဿနာရှိတော့လဲပဲခုန conflict တွေရှိတော့လဲပဲခုနဒီတွေ့ဆုံဆွေးနွေးတဲ့နီးလမ်းအဖြစ်နဲ့ပို့ပြီးတော့ဒီ democracy ရင်ကျေးမှုထွန်ကားပြီးတော့ဒီဥပဒေစိုးမိုးရေးလုပ်ငန်းတွေဖြစ်ပေါ့လေအဲ့ဒီဟာလေးကိုကျွန်တော်အဓိကဆိုင်မှာလုပ်ခဲ့တာပေါ့။တရားမျှတမှုအတွက်လုပ်တယ်။အဲ့တရားမျှတမှုကတစ်ဆင့်ဒီဥပဒေစိုးမိုးရေးလုပ်ငန်းစဉ်တွေကိုအထောက်အကူပြုတာလေးကိုကျွန်တော်သွားမြဲဆိုတာလေးကိုကျွန်တော်ယုံကြည်တယ်ဆိုတဲ့အနေနဲ့ပြင်ပြပေးတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်ရှင်ကျမတို့ရဲ့ဒီသူယုံကြည်ရအစီအစဉ်မှာသောရရှင်တို့ရဲ့ယုံကြည်ရာတွေကိုပါဝင်မျှဝေချဖို့ဖိတ်ခေါ်ပါတယ်သောရရှင်တို့ရဲ့ယုံကြည်ရာတွေကိုမျှဝေလိုတယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ကျမတို့ရဲ့တယ်လီဖုန်းနံပါတ်ကတော့0923923255လေးဖြစ်ပါတယ်ရှင်ကျမတို့ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်ကျမတို့ကပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်ရှင်VOA ရဲ့တင်းတင်းလာနေညပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုတော့အစီအစဉ်တွေအပြီးမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းဒိုမီတာ3251တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီစီစဉ်မှာဆိုရင်တော့အပတ်စဉ်စီးပွားရေးကဏ္ဍသုတဆုံးနဲ့အမေရိကန်ခွင့်အစီအစဉ်တို့ကိုလည်းနှာစင်ချရပါမယ်ရှင်။အခုကတော့ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးပါမယ်ရှင
်။ဟောင်ကောင်ကအစိုးရရုံးချုပ်တရှိရာမှာပိတ်ဆို့ပြီးတော့သတင်းတစ်ပတ်ကျော်ပြီးဖြစ်တဲ့ဆန္ဒပြပွဲတွေအချိန်ရော့ကျသွားတဲ့အလျောက်အစိုးရဝန်ထမ်းတွေအလုပ်ခွင်ကိုပြန်လာကြပါပြီ။ရုံးတက်လာကြတဲ့သူတွေကိုဆန္ဒပြသူတွေကမတားဆီးပဲနဲ့အရန်တားတွေကနေဖျက်ဆီးခွင့်ပြုပါတယ်။မင်းညာကပဲဆန္ဒပြသူအရေးအတွက်ရာခနန်းထီထိုးကြသွားတာဖြစ်ပါတယ်။ကျောင်းသားတွေနဲ့ဆွေးနွေးညီနိုင်မှုဟောင်ကောင်အုပ်ချုပ်ရေးမှုကအရင်တစ်ပတ်မှာခန့်အပ်ခဲ့တဲ့ဟောင်ကောင်အတွင်းဝင်ချုပ်နဲ့တရားဝင်ဆွေးနွေးမှုတွေလှုပ်ဆောင်နိုင်မှုဆန္ဒပြကျောင်းသားကောင်းဆောင်တွေအစိုးရအရာရှိတွေနဲ့ပြောဆိုဆွေးနွေးနေတယ်လို့သိရပါတယ်။ထိုင်းနိုင်ငံမှာဗြိတိရှ်ခီးသွွား2ဦးကိုတပ်ဖြတ်တယ်ဆိုပြီးတော့တန်တရားနဲ့ထိမ့်သိမ်းခံထားရတဲ့မြန်မာ3ဦးတည်းက2ဦးကိုထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံတာဝန်ခံတွေသွားရောက်ပြီးတွေ့ဆုံနိုင်ခဲ့ပါတယ်။အဲ့2ဦးကသူတို့လူသတ်မှုကျူးလွန်တယ်လို့ဝန်ခံထားကြသူတွေဖြစ်ပါတယ်။တန်တရားရှိခံရသူတွေအတွက်အရှိနေကိစ္စတွေကိုမြန်မာတန်ရုံတာဝန်ရှိသူတွေကဆောင်ရွက်ပေးမှာဖြစ်ပါတယ်။နယ်သာလန်နိုင်ငံ The Hague မြို့တော်က ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးမှာသူ့ရဲ့အမှုကြားနာနေစဉ်ကာလအတွင်းနိုင်ငံအာဏာကိုဒုတိယသမ္မတကိုလွှဲပြောင်းပေးအပ်ထားမယ်လို့ကင်ညာသမ္မတဦးဟူရိုကင်ညာတာကပြောလိုက်ပါတယ်။မစ္စတာကင်ညာတာဟာအငင်းပွားစရာ2009ခုနှစ်သမ္မတရွေးကောက်ပွဲနောက်ဆက်ဖြစ်လာတဲ့တိုင်းဒေသမျိုးနွယ်စုတွေကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်အောင်စီစဉ်ရမှာပါဝင်တယ်လို့စွပ်စွဲခံရပြီးတော့အမှု5ခုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဒီကနေ့ကြေညာသွားတဲ့ Nobel ဆေးပညာဆုကိုတော့ American ဖွားဗြိတိန်နိုင်ငံသားတအုပ်နဲ့ Norway နိုင်ငံသားနှစ်ဦးရရှိသွားပါတယ်။အုံနောက်ရဲ့ဘလို့အစိပ်ပိုင်းတွေကနေကိုခနာအစိပ်ပိုင်းတွေကိုဘလို့ထင်းချုပ်လှုပ်ဆောင်တယ်ဆိုတဲ့စနစ်ကိုရှောက်ဖွေတွေ့ရှိခဲ့ကြတာဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်အေးတန်လာကျော်ကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောက်ဖြစ်ပြီးတော့ Engineer ကတော့ Linus Rinkus ဖြစ်ပါတယ်ရှင်။ VOA American အသံမနေ့ကင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA1.2/1.3 အပေါင်းကအထူးပဲကျေးဇူးတင်ရှိပါတယ်။ကျမက Thank you type ပါ
This program has come to you from the Voice of America, Washington.